Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာ2024ခုနှစ်ဇူလိုင်လ30ရက်အင်္ဂါနေ့မနက်ပိုင်း6နာရီကနေ9နာရီရှိ VOA မြန်မာပိုင်းရုပ်သံအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်ပေးပါတယ် VOA website YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်ကျွန်တော်ဒီမောင်တန်းပ
ါ Venezuela သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတအနိုင်ရတယ်လို့ကြေညာပေမဲ့ American နဲ့ Latin တိုင်းပြည်အတော်များများကတော့ရှက်လာရဲ့တရားဝင်မှုအပေါ်မေးခွန်းထုတ်ကြပါတယ်အမေရိကန်တရားရုံးချုပ်စနစ်ကိုပြန်လည်ပြုပြင်မဲ့အစီအစဉ်တွေကို6လတက်တမ်းမဲ့ဂျန်နိုရယ်သမ္မတဂျိုးဘိုင်ဒန်ကချပြခဲ့ပါတယ်။အမေရိကန်အနေနဲ့ယူကရိန်းကိုစစ်ရေးအကူအညီအမေရိကန်ဒေါ်လာ 1.8 ဘီလီယံကူညီသွားမယ်လို့တာဝန်ရှိသူတွေကကြေညာပါတယ
်။ဒီလိုထိတ်တဲရောက်သတင်းနဲ့ပြင်တင်းသာရင်နဲ့ကီယင်မာရေးချီးနေတဲ့သတင်းဆောင်ပါလက်ထောင်ကနိုင်ငံရေးအကျဉ်းသားတို့ကွယ်လွန်တဲ့သတင်းဆောင်ပါတွေကိုလည်းအရင်ဆုံးတင်ပြပါမယ်။ဒါ့အပြင်အမေရိကန်နိုင်ငံဘာဖလိုမြို့ကစစ်ရှောင်တွေအတွက်ရန်မုံငွေရှာဖွေပွဲအကြောင်းကိုလည်းကြားကြရမှာပါ။နိုင်ငံတကာအကြောင်းအရာမှာတော့ရုရှားရဲ့နျူကလ িয়ার ချင်းချောက်မှုပေါ်တန်းပြန်ပြင်ဆင်နေကြတဲ့အကြောင်းအပြင်အင်ဒိုနီးရှားကားပြပွဲကိုလည်းနားဆင်ကြည့်ရှုကြရပါမယ်။အပတ်စဉ်အစီအစဉ်မှာတော့အင်တာဗျူးစီးပွားရေးလူမှုရှုခင်းတို့ကိုရှုစားရမှာပါ။အခုတော့ထိတ်တဲရောက်သတင်းတွေကိုကိုသားညူကတင်ပြပါဦးမယ်။
ဗင်နီဇူလာသမ္မတယူကောက်ပွဲမှာလက်ရှိသမ္မတနီကိုလတ်စ်မာဒူရိုအနိုင်ရတဲ့ဆိုပြီးတော့ယူကောက်ပွဲအာဏာပိုင်တွေကကြေညာပြီးမဲ့လို့အမေရိကန်ပြည်ထောင်စုနဲ့လက်တင်အမေရိကတိုင်းပြည်တော်များများကတော့ရလတ်တရားဝင်မှုအပေါ်မှာမိကုံထုတ်ကြပါရယ်သမ္မတမာဒူရိုဟာမေရှလတ်58ရာခိုင်နှုန်းအတိုက်ခံသမ္မတလောင်းအက်ဒမန်ဒိုဂွန်ဆာလက်စ်ကမေ44ရာခိုင်နှုန်းရတယ်ဆိုပြီးတော့မယုံနေပိတ်ပြီးနောက်6နိုင်ကြာမှာယူကောက်ပွဲအာဏာပိုင်တွေကကြေညာပါရယ်မဲချုပ်တင်ခံမှန်းချက်တွေမှာတိုက်ခိုက်ခေါင်းဆောင် Gonzales ကအတော်လေးကိုအတားနဲ့အနိုင်ရတယ်လို့ပြနေပြီးမြဲသမ္မတမာဒူရိုအနိုင်ရတယ်ဆိုပြီးတော့ရွေးကောက်ပွဲအာဏာပိုင်တွေကကြီးညာတာပါရလက်ကြီးညာပြီးတဲ့နောက်မြို့တော် Caracas တဝန်းဒေသခံတွေကတော့မနေ့လင်းအားကြီးမှာတံမုံးတွေထုတီးပြီးတော့ဆန္ဒပြကြပါတယ်ရွေးကောက်ပွဲအာဏာပိုင်တွေကြီးညာတဲ့ရလက်ဟာ Venezuela ပြည်သူတွေရဲ့မဲနဲ့ဆန္ဒသဘောထားကိုထိရောက်မှုရှိတဲ့အပေါ်မှာအတော်လေးစိုးရိမ်မိတယ်လို့ American နိုင်ငံချိုင်းဝန်ကြီး Anthony Blinken ကပြောပါတယ်လက်တင်အမေရိကတိုက်နိုင်ငံ၉နိုင်ငံကတော့မယုံအချက်လက်တွေကိုပြန်စစ်ဆေးဖို့တောင်းဆိုထားကြပါတယ်။အမေရိကန်တရားရုံးချုပ်စနစ်ကိုပြန်လည်ပြုပြင်မဲ့အစီအစဉ်တွေကို6လသက်တမ်းပဲကျန်တော့တဲ့သမ္မတဂျိုးဘိုင်ဒန်ကချပြပါတယ်။တရားရုံးချုပ်တရားသူကြီး၉ဦးကိုတသက်လုံးသက်တမ်းထမ်းဆောင်ခွင့်ကနေပြီးတော့18နှစ်သက်တမ်းပဲထမ်းဖို့နဲ့တရားရုံးချုပ်ဆိုင်ရာလိုက်နေအားမဲ့ကျင့်ဝတ်တွေသတ်မှတ်ဖို့ဒီအဆိုပြုချက်ထဲမှာပါပါတယ်။သမ္မတတွေအနေနဲ့လည်းသူတာဝန်ထမ်းဆောင်ဆဲမှာကျွလွန်တဲ့ရာဇဝတ်မှုတွေမှာလုံးဝကင်းလွတ်ခွင့်ရနေတာကိုတားမြစ်မဲ့ဖွဲ့စည်းပုံဆိုင်ရာပြင်ဆင်ချက်တရက်ကိုလည်းထည့်သွင်းထားပါတယ်။သမ္မတဟောင်းဒိုနယ်ထရမ့်နဲ့လာမယ့်သမ္မတအားလုံးကိုသူတို့တာဝန်ယူစဉ်တရားဝင်လုပ်ကိုင်ဆောင်ရွက်မှုတွေပေါ်ပြစ်ဒဏ်ကင်းလွတ်ခွင့်ပေးတယ်ဆိုတဲ့တရားရုံးချုပ်ရဲ့မကြာသေးခင်ကဆုံးဖြတ်ချက်ကိုပြောင်းပြန်လှန်လိုက်တဲ့သဘောလည်းဖြစ်ပါတယ်။သမ္မတဘိုင်ဂျန်ဒီနဲ့လာမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်းပြိုင်မှုမလုပ်တော့ဘူးလို့ဆုံးဖြတ်ခဲ့တာကြောင့်အခုဒီတရားရုံးချုပ်ပြုပြင်ရေးဆိုင်ရာသူ့အဆိုပြုချက်ချက်ချင်းအကောင့်ထည့်ဖြစ်ဖို့အခွင့်အလမ်းကတော့နည်းပါတယ်။အောက်လွှတ်တော်မှာ Republican တွေကလွှမ်းမိုးထားတာမျိုးသမ္မတဘိုင်ဒန်ရဲ့ဒီအဆိုကိုအောက်လွှတ်တော်ကကန့်ကွက်ပွဲရှိတယ်လို့ပဲအထက်လွှတ်တော်မှာဆိုရင်လည်း Democrat ဘက်ကအနည်းငယ်ပဲမဲအသာရှိပါတယ်။ American ပြည်အောင်စုတွင်အသားအရောင်ခွဲခြားမှုကိုစန့်ကျင်ပြီးတော့ American နိုင်ငံသားအားလုံးမဲပေးခွင့်ဖြစ်စေတဲ့ Civil Right နိုင်ငံသားအခွင့်အရေးဥပဒေအတီးဖြစ်လာခဲ့တဲ့260ပြည့်အထိမ်းအမှတ်ဒီ Texas ပြည်နယ်မှာလုပ်တဲ့ပွဲမှာတော့ဒီသမ္မတဘိုင်ဒန်ကမိကုံးပြောမှုရှိပြီးတော့အဲဒီမှာဒီအဆိုပြုချက်ကိုအသေးစိတ်ရှင်းလင်းဖို့ရှိပါတယ်ခင်ဗျာ။အမေရိကန်နေနဲ့ယူကရိန်းကိုစီးရေးအကူအညီအမေရိကန်ဒေါ်လာ 1.8 ဘီလီယံထပ်ပြီးတော့ကူညီသွားဖို့တောင်းရှိသူတွေကကြေညာပါတယ်။အဲ့ဒီထဲမှာတော့လေကြောင်းကာကွယ်ရေးစနစ်အတွက်ခေယံတွေအမြောက်လက်နက်ကြီးဒီတင့်ကားနဲ့သင်္ဘောဖြတ်ဒုံးကြီးတွေပါမယ်လို့သိရပါတယ်။ယူကရိန်းလုံခြုံရေးအထောက်ပံ့အစီအစဉ်ကနေရေရှည်အတွက်ဒေါ်လာ 1.5 သန်းဖြစ်ပြီးတော့ကာကွယ်ဝန်ကြီးဌာနလက်နက်တိုက်တွေကနေပြီးတော့ရေပေါ်စီးရေးအကူအညီဒေါ်လာသန်း200ဘူးပါပါတယ်။ဝါရှင်တန် DC မှာကျင်းပခဲ့တဲ့ NATO မြောက်အတ္တလန္တိတ်စစ်ဆာချုပ်အဖွဲ့ရဲ့ထေသီအစည်းအဝေးပြီးဒရင်းနှစ်ပတ်ကျော်ကြာမှာအခုလိုဆက်လက်နက်ထောက်ပံ့မှုတွေဖြစ်လာတာပါယူကရိန်းသမ္မတရဲ့မြစ်တာရဲ့ခံချက်အရ Patriots ဒုံးပစ်စင်တစ်ခုပေးပို့သွားမယ်လို့သမ္မတဘိုင်ဒန်က NATO ထိပ်သီးအစည်းအဝေးမှာကြေညာခဲ့ပါတယ်ယူကရိန်းကိုစီးအကူအညီအခိုင်အမာပေးဖို့ဒီ NATO ဖွဲ့ဝင်တွေကသဘောတူခဲ့တယ်လို့ယူကရိန်း NATO အဖွဲ့ဝင်ဖြစ်လာရေးကိုလည်းပြင်ဆင်ဆောင်ရွက်သွားကြဖို့သဘောတူထားကြပါတယ်အခု American ကပေးပို့မဲ့စီးအကူအညီတွေကိုတော့သမ္မတရဲ့လုတ်ပိုင်ခွင့်အရ American ကာကွယ်ရေးဌာနလက်နက်တိုက်တွေကနေပြီးတော့တိုက်ရိုက်ပေးပို့သွားမှာဖြစ်ပါတယ်ပေးပို့မဲ့လေကြောင်းကာကွယ်လက်နက်တွေတဲမှာတော့မြေပြင်ကဝဟင်ပစ်ဒုံးစနစ်နဲ့ HIMARS လို့ခေါ်တဲ့ဒီပေါ့ပါတဲ့ရေရှားဒုံးစနစ်လည်းပါပါတယ်။2022ခုနှစ်ယူကရိန်းကိုရုရှားကြီးကြပ်မှုဖြစ်ကြရကဆိုရင်အမေရိကန်ပြည်သူအနေနဲ့ယူကရိန်းကိုလုံခြုံရေးအကူအညီပေးခဲ့တာအခုဒီတစ်ခေါက်နဲ့ဆိုရင်တော့စုစုပေါင်းအမေရိကန်ဒေါ်လာ 55.4 ဘီလီယံရှိခဲ့ပါပြီ။
မနေ့ကင်းစီစဉ်လေးကို24နာရီထုံးလွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Beam Jodu Channel 101ဒါမှမဟုတ်လေ Thaicom 6 Jodu Channel 123လို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်။ဒါပြင် View မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။
ပြည်အမေရိကန်တိုင်းရဲ့မနေ့ပိုင်းနိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်။တရုတ်သမ္မတရှီကျင်းပင်နဲ့အီတလီဝန်ကြီးချုပ်ဂျော်ဂျီယိုမယ်လိုနီတို့နှစ်ဦးဟာယူကရိန်းစစ်နဲ့ရှေ့လယ်ပိုင်းကျတ်တဲ့အခြေအနေတွေကိုတရုတ်နိုင်ငံဘီဂျင်းမြို့မှာဆွေးနွေးခဲ့ကြတယ်လို့အီတလီဝန်ကြီးချုပ်ယုံကနေပြီးထုတ်ပြန်ပါတယ်။အီတလီနိုင်ငံဟာလက်ရှိအဖြစ်တော့ G7 ဆက်မှုထိပ်သီးနိုင်ငံများရဲ့အလှည့်ကျဥက္ကဋ္ဌတောင်းယူထားပါတယ်။တရုတ်သမ္မတနဲ့ဆွေးနွေးပွဲအတွက်မှာတော့တကမ္ဘာလုံးမလုံးမကျုံဖြစ်လာတာကိုရင်ဆိုင်ကင်တွေတဲ့နေရာမှာတရုတ်ဟာအရေးကြီးတဲ့မိတ်ဖက်နိုင်ငံဖြစ်တယ်ဆိုပြီးတော့အီတလီဝန်ကြီးချုပ်မယ်လိုနီကပြောပါတယ်။ယူကရိန်းစစ်ကနေအရှေ့လေပိုင်းဒေသအန်နီယရီကျုံလာတဲ့ဒီကမ္ဘာ့ဥစားပေးကိစ္စရပ်တွေကိုခေါင်းဆောင်တို့ဆွေးနွေးခဲ့တယ်လို့ပဲအင်ဒိုပစိဖိတ်ဒေသကတင်းမာမှုတိုးလာတာကိုလည်းဆွေးနွေးခဲ့ကြတယ်လို့အီတလီဝန်ကြီးချုပ်ယုံကြည်ညာချက်မှာဖော်ပြပါရတယ်။တရုတ်ကင်မရာရှီချင်းပင်ရဲ့ကဘက်လိုင်းအစီအစဉ်ကနေအီတလီကမနစ်ကတုန်းကနှုတ်ထွက်ခဲ့ပါရတယ်။ဒါပေမဲ့တရုတ်နဲ့အီတလီနိုင်ငံစီးပွားရေးဆက်ဆံမှုတွေပြန်ဆနိုင်ဖို့အီတလီဝန်ကြီးချုပ်ကမျှော်လင့်ထားပါရတယ်။ဒီကမ္ဘာလုံးမလုံးမကျုံအခြေအနေတွေတိုးလာပြီးတော့တရုတ်နိုင်ငံဟာဒီအခြေအနေအောက်မှာမလွဲမရှောင်သာပဲရေးပါတဲ့ဆွေးနွေးပွဲဖြစ်တယ်လို့အီတလီဝန်ကြီးချုပ်ကပြောခဲ့ပါတယ်။တက်နေသမျှမျက်မျှတတနဲ့ကုန်သွယ်ဆက်ဆံရေးကျူးပတ်မှုနဲ့ဒီ EU နဲ့ဆက်ဆံရေးမှာအီတလီအနေနဲ့ရေးကြီးတဲ့အခန်းကနေပါဝင်နိုင်ပါတယ်လို့လည်းအီတလီဝန်ကြီးချုပ်ကတရုတ်ခီးစဉ်အတွက်မှပြောဆိုခဲ့ပါတယ်ခင်ဗျာ။သူ့ကိုလှုပ်ကြံမှုစ조사ခဲ့မှုအတွက် Federal စုံစမ်းစစ်ဆေးရေးဘျူရို FBI ကမေးမြန်းမှုကို Trump ကသဘောတူလိုက်တဲ့အကြောင်းဒီအမှုဖြစ်ပွားရာနေရာနဲ့သက်ဆိုင်တဲ့ FBI တာဝန်ရှိသူကတရင်းလာနေမှာပြောပါတယ်။ဒါဟာ FBI ကစုံစမ်းစစ်ဆေးရာမှာလုပ်လို့ရှိတဲ့လုံထုံးလုံနီးအတိုင်းလှုပ်ဆောင်တာဖြစ်ပါတယ်။သူတွေ့မြင်ခဲ့ရတဲ့အပေါ်မှာသူ့အမြင်ကိုရကျင်တာပါလို့ Pittsburgh Mule ရဲ့ FBI တာဝန်ရှိသူ Kevin Rogers ကပြောပါတယ်။ဘဲချီဒီအောက်မှာပဲဖြစ်ဖြစ်ရာဇဝတ်မှုဖြစ်ပွားတဲ့အခါမှာခန်းသူဘယ်သူကိုမဆိုလုံထုံးလုံနီးအတိုင်းမေးမြန်းပါတယ်လို့သူကပြောပါတယ်။လှုပ်ကြံသူအသက်20အရွယ် Thomas Matthew Crooks ဟာပေါက်ခွဲပစ္စည်းတွေလုတ်ဖို့လိုအပ်တဲ့ဓာတ်ပစ္စည်းတွေကိုအွန်လိုင်းကနေပြီးတော့ဝယ်ယူခဲ့တာအပါအဝင်လအတန်ကြာကလေးကလုတ်ကြံမှုစနစ်တကျပြင်ဆင်ခဲ့တဲ့အကြောင်းအမေရိကန်သမ္မတကနေဒီလုတ်ကြံခံရစဉ်ဒီကနေဒီနဲ့လုတ်ကြံသူကြားအကွာအဝေးဘယ်လောက်ရှိသလဲဆိုတာ Google မှာသူရှာဖွေခဲ့တာကိုလည်း FBI ကတွေ့ရှိထားပါတယ်။ဒါပေမဲ့သူဘာကြောင့်လုတ်ကြံခဲ့တယ်ဆိုတာကိုတော့အတိအကျမသိရသေးပါဘူး။သူ့ရဲ့စီစဉ်ကိုမိဘတွေကမသိရှိတဲ့အကြောင်းမိဘတွေဟာအလွန်ကိုဒီ FBI နဲ့ပူးပေါင်းဆောင်ရွက်ကြတဲ့အကြောင်း FBI ကတော့ပြောဆိုပါတယ်။မဟာတန်နစ်သမားကြီးတွေဖြစ်ကြတဲ့ Novak Djokovic နဲ့ Rafael Nadal ဟာအကြိမ်60မြောက်ဖြစ်တဲ့ Paris Olympic ပြိုင်ပွဲမှာတွေ့ဆုံပြီးတော့ Djokovic ကအနိုင်ရသွားပါတယ်။ဒီတွေ့ဆုံမှုဟာဒီစံချိန်တင်တွေ့ဆုံမှုဖြစ်တယ်လို့သူတို့နှစ်ယောက်ရဲ့နောက်ဆုံးတွေ့ဆုံမှုလည်းဖြစ်ကောင်းဖြစ်ဖို့ရှိပါတယ်။ Djokovic က Nadal ကို 6-1-6-4 နဲ့အနိုင်ရရှိပါတယ်။သူကစားတာကိုထိခိုက်အောင်မလုပ်နိုင်ပဲလွန်ခဲ့တဲ့အနှစ်20က6တွေမရှိပဲ Novak နဲ့ကစားဖို့ကမဖြစ်နိုင်တော့ပါပဲဆိုပြီးတော့ Nadal ကပြောပါတယ်။နာဒယ်ကအသက်38နှစ်ရှိပြီဖြစ်ပြီးတော့ Djokovic ကအသက်38နှစ်ပါ Grand Slam ခေါ်တဲ့ဒီ Australia Open ပြင်သစ် Open Wimbledon နဲ့ American Open Tennis ပြိုင်ပွဲတွေမှာ Djokovic က24ဆုနဲ့အမျိုးသားသမိုင်းမှာအများဆုံးအဖြစ်ဦးဆောင်နေပြီးတော့ Nadal က22ဆုနဲ့ဒုတိယနေရာလိုက်နေပါတယ်ဒါပေမဲ့ဒါဟာသူတို့နှစ်ယောက်ရဲ့နောက်ဆုံးအကြိမ်တွေ့ဆုံပွဲဖြစ်နိုင်တယ်ဆိုတာကိုတော့ညင်းဆိုထားကြပါတယ် Nadal ကဒီသူ့အနာဂတ်နဲ့ပတ်သက်ပြီးတော့မကစားနိုင်ရင်တော့ရပ်မှာပါခင်ဗျားတို့ကိုအသိပေးပါမယ်လို့ဖြေခဲ့တယ်လို့ပဲ Djokovic ကတော့ဒါကအကြောင်းချက်တော်များများပုံမှာမူတည်တယ်လို့ဆိုပါတယ်အဲ့လိုမျိုးသမိုင်းတင်လောက်အောင်ဆုရထားပြီမဲ့ Olympic ရွှေဆုကိုတော့ Djokovic မရပူသေးပါဘူးခင်ဗျာ
နောက်ခေတ်နောက်ဆုံးသတင်းတွေကိုကိုသားညူကြီးညာပေးကြတာပါအခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပါတော့မယ်။ရေကြီးနေတဲ့သတင်းတွေနဲ့စကြပါမယ်။တနင်္လာနေ့မြို့နယ်မှာရေကြီးနေလို့တချို့ရွာလုံးချို့နီးပါးဘေးလွတ်ရာစီရှောင်တိမ်နေရတယ်လို့ဒေသခံတွေကပြောကြပါတယ်။ရေဘေးသစ်နဲ့ရွာခံတွေအတွက်စားနပ်ရိက္ခာနဲ့စီဝါပြတ်လတ်နေတယ်လို့လဲကူးကြီးနေသူတွေကဆိုပါတယ်။ရေဘေးကျုံနေရတဲ့တနင်္လာနေ့မြို့နယ်ကကြေးရွာတွေအကြောင်းသတင်းပေးဖို့ချက်ကိုနန်းတော်ကပြောပြမှာပါ။
တနင်္လာရီမြို့နယ်ကကျေးရွာတချို့မှာပြီးခဲ့တဲ့ဇူလိုင်လ26ရက်နေ့ကလေးကရေတွေတိတိတသားတက်လာပြီးတော့ဒီကနေ့ထိရေပြန်မကျသေးဘူးလို့ဒေသခံတွေစီကသိရပါဗျ။ရေရုတ်တရက်တက်လာလို့ရေပြေးရှောင်ဖို့နေရာကြိုတင်ပြင်ဆင်ထားတာမရှိဘဲကျုံနဲ့ပေလွတ်ရာစီမားတာနေနေကြရတယ်လို့ပြောပါတယ်
။ရေရလေရတိရတိအရင်ကြီးတက်လာဆိုတော့အမတို့မတီလိုမျိုးကြီးလောက်ထားတာတော့မရှိဘူးပေါ့ကွာ။အခုကစတော့လေဒီ ရေးသေးတဲ့နေတဲ့ဒီတွေ့တွေစုပြီးမှဟိုဘေးလွတ်တဲ့နေရာမှာပဲအဲ့လိုမျိုးခေါ်စုပြီးမှနေနေရတာဒီနေ့တော့ပြည်ကကြတော့လေညီမတည့်ရက်ဖြစ်တည့်ရက်လေအရေးကြီးတက်တက်လာတဲ့အကွက်တနေ့ကိုလေလက်မ50ခုတော့မတနေ့တနေ့အဲ့လိုမျိုးတက်နေရဒီတနေ့ကကြတော့ရည်ကြီးတဲ့နေ့လေခါတိုင်းဆိုလို့ရှိရင်အမတို့ရွာထဲကိုရည်မရောက်ဘူးအမတို့ရွာရည်ရောက်လို့ရှိတယ်တန်တဲ့နေရာတွေမှာနေလို့မရတော့ဘူးလေအခုကရွာထဲကိုရည်ဝင်တော့မှဆိုတော့တန်တဲ့ရွာတွေအလုံးမြစ်ကုန်တာအေးဆိုလို့ရှိရင်ဒီအမတို့ရွာကမ်းမကြီးရှိတယ်ဒီကမ်းမကိုပဲရည်ရိုက်ပြီးမှပြန်ကျသွားတော့ကွယ်ဒီဒါဆိုတော့အမတို့ရည်ကြီးတယ်လို့ဒါမှပြောလို့မရဘူးရည်ကြီးတော့ရည်ကြီးတော့ကြီးတယ်ပေါ့နော်ဒီလိုမျိုးအိမ်တွေစွတ်စွတ်မြတ်တဲ့အချိန်မရှိကြဘူးကွယ်ဒီတနေ့ကတော့အိမ်လုံးကျတော့မှစွတ်စွတ်မြတ်ကြရဲဆိုတော့
ရှေဘေးတင့်သူတွေအတွက်အကူအညီတွေလိုအပ်နေတယ်လို့ပြောပါတယ်တချို့ချင်းနိုင်ရှေအိမ်တွေအောက်ထပ်မြုပ်သွားလို့အပေါ်ထပ်မှာနေနေကြတာရှိပေမဲ့ဒီကနေ့အထိရေတွေဆက်တိုက်တက်နေတာပါရွာသုံးရွာမှာလုံးဝရေပဲတင်သွားတဲ့အင်ချေပေါင်းက900ဝန်းကျင်လောက်ရှိတယ်လို့နှွေဦးမြတ်သားစစ်ဘေးရှောင်ကုညီပန်ပိုးရဲ့အဖွဲ့တာဝန်ခံမှငိမ့်ကပြောပါတယ
်အေယူဒီဖက်ကတော့အမတို့လာကဲလန်းထားတာရှိတယ်ဒီရေပဲတင်နေတဲ့ပြည်သူတွေသူတို့ကုညီချင်လို့တဲ့အဲ့ဒါသူတို့လာကဲလန်းတော့ဆိုတော့လေကိုဖက်ကဟိုဘလောက်တိုက်တာဒီလိုပေးနိုင်တယ်ဆိုတဲ့အမျိုးတော်အမတို့ကဒီမှာလိုက်ပြီးမှကိုဖက်ထားတဲ့အမျိုးတော်ရှိရပေါ့ကွယ်ဒါပေမဲ့မနေ့ကဖြစ်တယ်မှအိမ်ကြီးကပုံများလာတယ်အော်အမတို့မနေ့ကကိုယ်ဆင်းတဲ့အချိန်ကဟိုတနေ့ရနေပြီးမှကိုယ်ဆင်းလိုက်တာည9နာရီမှပြရောက်တယ်ကွယ်ချုပ်သေးမြောက်သေးကိုလက်ချပြီးမှတွေ့ရတယ်လေလဲလဲမမမိတော့ဘူးဆိုတော့လဲလဲမကြတယ
်တနေ့နာရီမြည့်ရဆက်တိုက်တက်နေလို့စားတောက်ကုန်နဲ့ဆေးဝါးလည်းပြက်လာနေပါတယ်လက်နဲ့ကိုင်းပဋိပခအကြမှာရှိတ်ခါတဲ့ရွခွင်းကန့်တက်ခံထားရတဲ့ဒေသခံတွေအတွက်အခုလိုရှားဒီဥတုပဲရှင်းဆိုင်နေရချိန်မှာပိုးပြီးတော့ခက်ခဲလာတယ်လို့ကုညီပေးနေသူတွေကပြောပါတယ်
အခုရေကြီးရေဆန်နေတဲ့အတွက်လေဟိုရွာဦးလောင်နေတဲ့ဒီအဲ့လိုမျိုးကုန်စည်ပို့ဆောင်ရေးတွေလည်းအကောင်လုံးရက်တက်သွားတယ်။ရဆိုနည်းနည်းပေါ်ပေါ်တွေပါလေဟိုရွာဒီရွာတွေအမောတို့ထွက်ရသွားလို့ရပေးရလေ။အခုကဟိုရွာတခြားရွာတွေပါမြုပ်နေကြတာဆိုတော့လေသွားလို့လာလို့မရတော့ဘူး။ဆေးဝါးတွေလည်းပြတ်တောက်တယ်၊ညိတ်ခေါတွေလည်းဖြတ်တောက်တယ်။အရာစိတ်ကောက်စီကကြတော့ဟိုအမောစိတ်ကောက်စီဖြတ်တောက်တယ်ဆိုရင်အမောတို့မှနည်းနည်းပေါ်ပေါ်တခြားရွာနေပြီးမှသွားဝယ်လို့ရပေးရလေ။အခုကလုံးလုံးကြီးမရတော့တဲ့အချိန်မျိုးဖြစ်နေရပေါ့ကားတွေလည်းတော်လို့မရတော့ဘူးလေလက်အချိန်မပြေတော့လေ
တင်းနှင်းဓာရီမြေရဟာအန္တရာယ်ရင်မှတ်ထက်ကျော်လွန်ပြီးတော့ဆက်တိုက်တက်နေတယ်လို့လည်းပြောပါတယ်တင်းနှင်းဓာရီတိုင်းမှာချွလိုက်လာ30ရင်းနှစ်အထိနေရာကွက်ပြီးတော့မိုးကြီးနိုင်တယ်လို့မိုးစလကခံမှန်းထားပါတယ်အခုချွလိုက်လာတဲ့မှာအေယာရီမြေစစ်တောင်းမြေရွှေကျင်မြေပဲခူးမြေနဲ့တန်လွင်မြစ်အပါအဝင်ငဝုံနဲ့ဘီလင်းမြေတွေလည်းတချို့မြို့တွေမှာစိုးရင်ရေမထက်ကျော်လွန်နေပြီးရေဘေးတင့်နေသူတွေရှိတယ်လို့ဒေသတွင်ကူညီပေးနေသူတွေနဲ့မီဒီယာတွေမှာဖော်ပြထားကြပါတယ
်။နားလောင်ပြောပြခဲ့လားပါ။တရက်ထောင်ကနိုင်ငံရေးအကျဉ်းသားတယောက်အကြောင်းမပြောပြီးမြောက်ဒီဘက်ကိုကျွန်တော်တို့လှည့်ကြည့်အောင်ပါ။ကျင်းပြည်နယ်မြောက်ဒီမြို့ရေးကြီးတာကြောင့်အသက်3နှစ်အရွယ်ကလေးငယ်တူပါဝင်အမျိုးသားနှစ်ဦးရေးနစ်သိမ်းဆုပ်ခဲ့ပါတယ်။ဒီသတင်းကို VOE သတင်းတောက်မအေးမှာကသတင်းပေးပို့ထားပါတယ
်။ကရင်ပြည်နယ်မြောက်ဝတီမြို့မှာမိုးပြင်းထန်စွာရွာသွန်းပြီးတောင်ရင်မြေတက်လာတာကြောင့်ဇူလိုင်လ29ရက်နေ့ကကလေးတစ်ယောက်နဲ့လူကြီးနှစ်ယောက်ရေထဲမျောပါပြီးသေဆုံးတာတွေဖြစ်ခဲ့ပါတယ်။မြောက်ဝတီမြို့အမှတ်5ရပ်ကွက်ကအသက်3နှစ်အရွယ်ကလေးတဦးနဲ့မြို့ကအသက်အရွယ်ကြီးတဲ့အမျိုးသား2ဦးသေဆုံးမှုတွေဖြစ်ခဲ့တယ်ဆိုပြီးမြို့ကန်တဦးကအခုလိုပြောပြပါတယ်။
ကိုကြီးလက်တွေဟာအခလီလက်တွေလူကြီးလက်တွေမနေ့ဒီလိုမနေ့ပေါ့ဒါတော့ကိုရကြီးစီးတဲ့တင်းတင်းနဲ့ခလီလက်တွေမထားမိဘူးဒီမှာလေစီးရီအရမ်းမိပါလေခေါ်တော့လိုက်ခွဲနေအလူကြာလို့မှလားမသိပါဘူ
းတောင်ရင်မြေတက်လာတဲ့အတွက်တောင်ရင်မြေအနီးကရက်ွက်တွေကျေးရွာတွေကိုပါရေလွှမ်းမိုးပြီးအိမ်တွေကခေါမိုးထိနစ်မြုပ်တာတွေရှိတယ်လို့မြေအနီးကလူနေအိမ်တွေကပစ္စည်းတွေလည်းမျောပါကုန်တာတွေလည်းရှိပါတယ်တချို့ကတော့မြေရဲ့ကြီးချိန်မှာဘေးလွတ်ရာကိုထွက်ပြေးနေရတာတွေပစ္စည်းတွေရွှေ့ပြောင်းရတာတွေလည်းလုပ်ရင်းတည်ဆုံးရတာတွေလည်းရှိခဲ့ပါတယ်။တောင်ရင်မြေအနီးကရက်ွက်နေပြည်သူတွေရဲ့ပစ္စည်းတွေလည်းတောင်ရင်မြေထဲမျောပါကုန်တယ်လို့လည်းဆိုပါတယ်
။အခုကနေဒီကော်လာပေါ့တတိပြည့်ကျလာတော့ဘာမှလာဟုတ်လို့မရှိဘူး။အာတော့ဆော့ဆော့ဆော့ဆော့ကြတယ်။ဟုတ်ကဲ့ဟိုအပေါ်ကအမိုးအပေါ်ကမှတက်နေရတယ်။အဲဒီတောင်ရင်မြေမှာရေကြီးတစ်ခါနေရောအကြိုက်နေလည်းမျောလာတာ။ရေကြီးတစ်ခါနေတဲ့အများကြီးလည်းမျောတာအမျိုးအမည်ဟုတ်လို့မဖြစ်နိုင်ဘူး။ဒီနေရာတော့လေဒီကတစ်ချီတက်လာတော့ဘာမှပြင်မရခေါင်းလေးမျောတယ်တချို့အိမ်မော့စလုံးလေးပေါ့အဲ့လိုအိမ်မှာရှိတဲ့ဘယ်လိုအိမ်လေးပစ္စည်းတွေပေါ့ဟိုဆောင်းထဲမှာတော့အဲ့လိုအိုးတက်လာလေးမျောတာ
ဇူလိုင်လလေကစပြီးမိုးအဆက်မပြတ်ရွာသွန်းခဲ့တဲ့အတွက်တောင်ကျရေတွေများလာသလိုတောင်ရင်မြေတွေလည်းမြင့်တက်ခဲ့ပါတယ်အခုဆိုရင်မြောက်ရီခရိုင်အတွင်းက
ဒေသကလူလူ6000ကျော်ဟာ21ရာဖုံးတော်ကြီးကျောင်းနေမှာတိုင်းအမြင့်နေပေါ်မှာတက်နေရတာကြီးရေဘေးလွတ်တဲ့နေရာကြီးပြောင်းရွှေ့နေထိုင်ရတာကြီးလဲလုပ်နေရပါတယ်ရှင်။ရမူပဲကြောင်းမပြောပြီနိုင်ငံရေးအကျဉ်းသားတို့ကွယ်လွန်တဲ့တရင်ကိုအခုတင်ပြပါမယ်။တရက်အကျဉ်းသားများကွယ်ရဲ့ PPNM ကပြောပါတယ်။တွေ့တော့ကြောင့်သတိမရတာကနေအသက်ပါတဲ့အထိဖြစ်ခဲ့ရတာပါ။ထောင်နေပိုင်းကပြည်ကပြည်သားစုဝင်တွေကိုတကြုံခွင့်ပြုခဲ့တယ်လို့လည်းပြောပါတယ်။ဒီသတင်းရန်ကုန်ကပေးပို့လာတာကိုကိုသားညူကပြောပြပါပါ။
တဲ့အချင်းထောင်မှာချင်းကြခံရတဲ့နိုင်ငံရေးကျင်းသားကိုညီညီဟာဇူလိုင်29ရက်နေ့မနေ့အစောပိုင်းမှာကွယ်လွန်ခဲ့တာပါ။ဇူလိုင်လ26ရက်နေ့ညက7:00ပြီးတော့ရောဂါပြင်းထန်နေချိန်အချင်းထောင်တာဝန်ရှိသူတွေကဆေးရုံတက်ရောက်ကုသခွင့်မပေးခဲ့တာကြောင့်တည်ဆုံးခဲ့ရတာလို့နိုင်ငံရေးကျင်းသားများ
အမျိုးရောကိုမြင်ကိုညီညီပေါ့နော်ကိုညီညီအတက်က32နဲ့ရှင်းပြပြီး39ကိုတွင်းခြင်းမှာရှိပါတယ်ဗျအထောင်နဲ့စုစုပေါင်းသူ17နှစ်လောက်တော့အမိန့်ကျခံထားရပါတယ်စုံဝါတာတော့ဒီသွေးသွေးယောဂါနဲ့စုံဝါရဲလို့တည်ထားပါတယ်ခင်ဗျတည်ဆုံးခဲ့ရတဲ့ကိုညီညီဟာပုံမှန် 52ကျားငယ်လူနဲ့2022ခုနှစ်နိုဘယ်ဂါဖမ်းဆီးခံခဲ့ရပြီးတော့ထောင်တန်း17နှစ်ချမှတ်ခံသူဖြစ်တယ်လို့တည်ဆုံးတဲ့ချိန်မှာအသက်39နှစ်ရှိပြီဖြစ်ပါတယ်။မိသားစုကိုတော့တကြုံခွင့်ပေးခဲ့တယ်လို့ကုသိုက်ထုံးကပြောပါတယ်။တည်ဆုံးသူကုညီညီရဲ့မိသားစုနဲ့27အမိမဖော်လူသူတူကတော့အချင်းထောင်ကဒီရုတ်တရက်တည်ဆုံးခဲ့တယ်ဆိုပြီးတော့ပဲအကြောင်းကြားတယ်လို့ဆိုပါတယ်။အချင်းထောင်တွင်လုံလောက်တဲ့စေ
စ်ဆုံးရတယ်လို့ကိုတိုက်ထုံးကတော့ပြောပါတယ
်စစ်ကောင်စီကတော့လကောင်ရဲကတော့လကောင်မတရားဖမ်းဆီးထိန်းသိမ်းခံရတဲ့ဒီအကျဉ်းသားချင်းလူတွေဥပမာအပြင်နိုင်ငံရေးအကျဉ်းသားချင်းလူတွေပေါ့နော်ဒီလုံလောက်တဲ့စေဝါဆောင်ရှားမှုပါဝင်နေထိုင်စားတောက်ရေးဆင်ပြေအောင်တာဝန်ယူပေးရမှာဖြစ်သူတို့လည်းပဲအာရတမီနောက်ပိုင်းမှာတော့သူတို့ကိုယ်တိုင်ကဒီကျင်းထောင်ထဲမှာရှိနေတဲ့အကျဉ်းသားချင်းလူတွေကိုဖိနှိပ်ညှဉ်းပန်းနေတဲ့အပြင်တစ်ဖက်လက်ကနေလည်းပေါ့နော်ကျမကြီးစိုးရနေတဲ့နိုင်ငံရေးအကျဉ်းသားချင်းလူတွေကိုအချိန်နဲ့တပြေးညီစေဝါကူတာမှုမပေးတာပြမစေယုံတွေကို refer ထုတ်ခွင့်ပေးဖို့အတွက်ကိုကြန့်ကြာတာပေါ့နော်အဲဒီကိုကြီးဆိုလဲအဲဒီလုံးဝတွေးတွန်းနေတဲ့အချိန်မှာတွေးချဖို့အတွက်ဒီစေမှုကိုဆောင်ရတာကိုမှတနားဝင်လောက်ကြာခဲ့တယ်ပေါ့နော်အဲ့ဒီအပြင်ကိုထုတ်ခွင့်ရဖို့နောက်ထပ်တနားဝင်ဝင်ချင်လောက်ကြာခဲ့တယ်ပေါ့နောက်ရောက်ကူတာတွေကိုအချိန်နဲ့တပြေးညီမရောက်လာဘူးပေါ့နောက်နေတဲ့အတွက်လည်းဒီလိုမျိုးကျွန်တော်နိုင်ငံရေးတွေဟာဒီအသက်ဆုံးဆုံးမှုတွေဖြစ်နေတာဖြစ်တယ်မျိုးကြောက်ဆုံးအချင်းဟာဒါအချင်းကြီးတွေပဲကတစ်ဖက်လက်ကနေပေါ့နော်ဒီနိုင်ငံရေးချင်းသားချင်းတွေတည်ဆုံးဖို့အတွက်အဲတက်ဖြတ်နေခြင်းဖြစ်တယ်လို့ပဲကျွန်တော်တို့ဖွဲ့စည်းနေနေတော့ပြောချင်ပါတယ်ဗ
ျအချင်းအောင်တွေတဲမှာစေဝါကုသမှုများလို့တည်ဆုံးတဲ့လူဦးရေဟာဒီတစ်နှစ်အတွက်မှာ10ဦးထက်မနည်းရှိတယ်လို့နိုင်ငံရေးချင်းသားများကွန်ရက်ကပြောပါတယ်ဒီစီးရင်ဟာကောက်ယူနိုင်တဲ့စီးရင်သာဖြစ်ပြီးတော့ဒီထက်ပိုများနိုင်တယ်လို့လည်းဆိုပါတယ်နိုင်ငံရေးချင်းသားများကုညီဆောက်ရှောက်ရေးအသင်း APB ရဲ့စီးရင်ရဆိုရင်တော့စစ်တပ်ကအာဏာသိမ်းချိန်ကနေပြီးတော့ဇူလိုင်လ28ရက်နေ့အထိစစ်အာဏာသိမ်းမှုကိုစန့်ကျင်လို့စစ်ကောင်စီရဲ့ဖမ်းဆီးခံရသူ 28,000 ကျော်ရှိတယ်ဆိုပြီးတော့ထုတ်ပြန်ထားပါတယ်ခင်ဗျာ
နိုင်ငံကဒရင်ဆောင်မကိုမတော်မီမှာအခုတော့စစ်ရှောင်ရမ်းမှုပွဲကိုခေါ်သွားကြပါတယ်ခင်ဗျာမြန်မာပြည်တွင်းစစ်တောင်စစ်ရှောင်နေရတဲ့သူတွေအတွက်တစ်ဖက်တစ်လမ်းကရမငွေရရှိစေဖို့နဲ့ပြည်ပရောက်မြန်မာတိုင်းသားပေါင်းစုံစုစည်းဖို့ရည်ရွယ်ချက်နဲ့နယူးယောက်ပြည်နယ်ဘက်ဖလိုမြို့မှာရှိတဲ့ဘက်ဖလိုမြန်မာအဆိုစီယေးရှင်းဘက်ဖလိုမြို့မြန်မာအဖွဲ့စည်းကဥဆောင်ကျင်းပတဲ့ဘက်ဖလိုယူနီယံနိုင်တဲ့အကြောင်းကိုဟောင်းဆာကသတင်းပေးပို့ထားပါတယ်
အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်ဘက်ဖလိုမြို့မှာရှိတဲ့မြန်မာတိုင်ဝမ်ကကျင်းပပြုလုပ်ခဲ့တဲ့ Union Night လို့ခေါ်တဲ့ပွဲပဲဖြစ်ပါတယ်။ဒီပွဲကိုမြို့ခံတွေနဲ့အတူအခြားပြည်နယ်မှာနေထိုင်ကြတဲ့ဒုက္ခသည်တိုင်ဝမ်ထဲကတိုင်းရင်းသားပေါင်းစုံနိုင်ငံရေးသမားတွေမြန်မာနယ်ပွားလူငယ်တွေနဲ့စစ်စီကကကျင်းပခဲ့ကြတာပါ။ North Carolina ပြည်နယ်မှာရောက်ရှိနေတဲ့နိုင်ငံရေးကာတွန်းတွေရေးဆွဲသူကာတွန်းဆရာမမောင်ဖောင်တိန်ကလည်းတက်ရောက်ခဲ့ပါတယ်
။ဘက်ဖလိုမှာ ။ဒေါက်တာရှင်နီယာနိုင်ဖို့ကျွန်တော်ဒီကမာရောက်နေတဲ့ဘတ်ဖလိုမှာရောက်နေတဲ့မိတ်ဆွေတွေပေါ့နော်မိတ်ဆွေတွေတဲ့အာဒီ size ဆရာကိုမန်မန်ပေါ့နော်မန်တောင်လုံးပြေနောက်ကဗျာဆရာကိုစောဝေသူတို့တွေကအဲဖိတ်လို့ပေါ့နော်ရောက်လာတာပါဒီဒီပွဲရှိတယ်ဆိုတော့ဖိတ်တာတဲ့ကျွန်တော်လမ်းပြီးတော့အတိပေးတာပေါ့နော်အတိပေးတဲ့ဒီပွဲတော့ရှိတယ်ဒါ flow မှာလုပ်မယ်အဲ့မှာကျွန်တော်တို့ကတ်တွန်ပြပွဲလေးထည့်ကျင်တယ်ပေါ့နော်ကတ်တွန်ပြပွဲဒီမြန်မာ junior အတိုင်းမှာအရင်ကမလုပ်ခဲ့ဘူးတဲ့အဲ့မှာလုပ်ခဲ့တဲ့အဲ့မှာပါတဲ့အစီအစဉ်တခုမဟုတ်တယ်ပေါ့နော်ကတ်တွန်ပြပွဲလေးကိုလုပ်ချင်တယ်ဆိုတဲ့ဆန္ဒနဲ့ရှိတယ်ဆိုပြီးတော့ကိုမန်ကျွန်တော်ပြောတော့အားဒါဆိုကောင်းမယ်ဆိုပြီးကျွန်တော်အဲ့ဒါသူတို့ရဲ့ဒီမြန်မာ United လုတ်တဲ့ပွဲမှာကျွန်တော်ပူပေါင်းတဲ့သဘောပူပေါင်းပါဝင်ဖြစ်တဲ့သဘော
ဒီပွဲလုတ်တဲ့ရွေချက်ကတော့ရရှိလာတဲ့အကျိုးမြတ်တွေကိုထိုင်းမြန်မာနယ်စပ်ဘက်မှာလိုအပ်နေတဲ့စေဝါတွေကိုကူညီပေးဖို့နဲ့ပြပရောက်တိုင်းရင်းသားတွေစီယုံမှုရရှိစေဖို့အတွက်ကျင်းပရခြင်းဖြစ်တယ်လို့ဒီပွဲကိုဥဆောင်ကျင်းပတဲ့ Buffalo မြန်မာ Association ကဥက္ကဋ္ဌဖြစ်သူစောလူထောကပြောပါတယ
် Union နဲ့ဟိုဟာကျွန်တော်လောက်တာပါလို့ဆိုတော့ဒီနှစ်နဲ့လောက်တာဆိုဟိုဟာနှစ်ချိန်လောက်ရှိပြီမင်းတော့တော့ဟိုတော်တော်လေးခက်ခဲဖြစ်တယ်လောက်ရတဲ့ရည်ရွယ်ချက်ကြတော့ပါလဲဆိုတော့ကျွန်တော်တော်တော်များများကိုနေတာ10နှစ်ကျော်ပါပြီပေါ့10နှစ်ကျော်တယ်ဒါပေမဲ့ဟိုလုံနိုင်စွမ်းမရှိတဲ့ဟာအများကြီးရှိတယ်နောက်တစ်ခုကျတော့စွတ်စွတ်စည်းမနေနိုင်ဘူးလေဒါပေမဲ့ဟိုအခုတော်နိုင်လည်းဖြစ်လာတယ်လူတွေကဟိုပိုးရစုစည်းမအောင်ပေါ့ပိုးရစုစည်းမအောင်ကျွန်တော်တို့လည်းဟိုအတူတူလောက်ရကောင်းမလားမျိုးဟိုအမိမြေကိုလွှမ်းရင်းနဲ့ပေါ့အမိမြေလွှမ်းရလဲပါတယ်တော်နိုင်ရတဲ့တောက်တော့အားလဲပါတယ်ဒီမှာဒီဒီသားမနေတဲ့လူတွေအကျိုးပြုခြင်းတဲ့ပုံစံနဲ့မျိုးလောက်တယ်အတိတ်ကယူရချက်ကြတော့ရှိတဲ့တိုင်းရင်းသားတွေအကောင်လုံးကျွန်တော်တို့အဝေးရောက်တဲ့ဆိုပေမဲ့ကျွန်တော်တို့တစုတစည်းတည်းဆိုတာပုံရိပ်ရအဲ့ဒီပုံရိပ်တိစောက်ချင်တာမျိုးနေရာတိုင်းမှာဆိုလို့ရှိရင်ကျွန်တော်ထက်တာအတိတ်ကတော့ဒီဟိုဟာရိုးရာအကပါမယ်ဟိုအစားအစာပါမယ်ဟိုရိုးရာအကလို့ဆိုလိုက်တာနဲ့ကျွန်တော်တို့ကအားလုံးကိုပေါင်းစည်းစေခြင်းတယ်ဟိုဘယ်သူဘဝကိုဘယ်သူဘဝကိုဟာဟိုမှဟိုအတိတ်ကဆင်တင်ပေးတာမဟုတ်အားလုံးပါစေခြင်းတယ်တခုဆိုလို့ရှိရင်ဟိုရိုးရာစကားပါပဲပြောအခုစားပါပဲအခုစားဘလို့ပဲခုကျွန်တော်အားလုံးပုံမှန်ပြသားပဲဟိုအမေရိကရောက်တယ်ကျွန်တော်ထက်အများကြီးဟိုကလူရင်ကျင်းမှုမြင့်မားတော့ပေါ့လူရင်ကျင်းမှုမြင့်မားတဲ့အချိန်မှာကျွန်တော်တို့ကပို့လို့စီလို့တင်တယ်မျိုးခုနကတော့အကိုပြောတဲ့ diversity ပဲပြန်သွားမှာဆိုလို့ရှိရင်အဲ့ဒီမတူကွဲပြားတာကိုကျွန်တော်မမြင်မဲနဲ့ကျွန်တော်စီမှာမရှိတဲ့ဟာသူတို့စီမှာရှိတဲ့ဟာကိုကျွန်တော်တို့တူတူအလုပ်တွဲလုပ်ဖို့ diversity ရဲ့အဲ့ဒါကြောင့်ရည်ကြည်လို့ကျွန်တော်ပြောချင်တယ
်ဒီစီစဉ်ကိုဇူလိုင်လ26ရက်နေ့ကနေ28ရက်နေ့အထိနှစ်ရက်တိုင်းကျင်းပခဲ့တာဖြစ်ပါတယ်ဒီပွဲကိုလာရောက်ကြည့်ရတဲ့သူတွေအနေနဲ့မြန်မာနိုင်ငံထက်ကပွဲကင်းထက်ကိုပြန်ရောက်သွားတယ်လို့ခံစားရစေတယ်လို့စီစဉ်တင်ဆက်သူမဆုယီမုံကဆိုပါတယ်
။အော်ဟုတ်ကဲ့။အာဒီမှာဆိုလို့ရှိရင်ဒီနေ့ပွဲမှာဆိုလို့ရှိရင်အစားတောက်တန်းတွေရှိတယ်။အဲပြီးတော့ကျတော့မြန်မာကာတွန်းဆရာတွေကဒါရေးပြထားတဲ့ကာတွန်းတွေစာပေတွေစာအုပ်ဆိုင်တွေလည်းအများကြီးရှိသလိုတိုင်းရင်းသားရိုးရာအင်ဂျီဝတ်စုံတွေလည်းဝယ်လို့ရတယ်။ပြီးတော့ဒါမြန်မာအငွေ့သက်တွေနဲ့ပြည့်နေတဲ့မြန်မာတချင်းတွေမြန်မာအကတွေလည်းအများကြီးဒါရှုစားလို့ရတယ်ပေါ့နော်။အတိကတော့ဒီပွဲစည်းတဲ့လေးကိုတစ်ချက်လျှောက်လိုက်တာနဲ့မြန်မာပြည်ကိုပြန်ရောက်သွားသလိုမျိုးချက်ချင်းကိုခံစားရစေတယ်လို့တော့ညီမကမြင်တယ်
။ Buffalo မြန်မာ Association ကကျင်းပပြုလုပ်တဲ့ဒီပွဲမှာမြန်မာနိုင်ငံကတိုင်းရင်းသားပေါင်းစုံအကတွေထဲသွင်းထားသလို Acid TV ကအဆိုတော်ရရန်ချမ်းအပါဝင်ဒေသခံတိုင်းရင်းသား Association တွေတည်ဆူခဲ့ကြတာပါ။မြန်မာ State Show ရဲ့အပြင်နာမည်ကြီးမြန်မာကာတွန်းဆရာ3ဦးရဲ့ကာတွန်းပြပွဲရိုးရာဝတ်ထဲစေရန်နဲ့မြန်မာရိုးရာအစားအသောက်ဈေးနှုန်းတွေပါဝင်ပြီးတော့စီကာလှပါတယ်နယူးယောက်ပြည်နဲ့ Buffalo မြို့မှာမြန်မာဒုက္ခသည်ပေါင်းတထောင်ကျော်ခန့်အခြေချနေထိုင်တယ်လို့သိရပါတယ်ခင်ဗျာကျွန်တော်ဟောင်းစာပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာပ
ါခုတော့နိုင်ငံတကာစောင်းပါတွေပဲလက်ရအောင်ပါဂျာမနီမှာအမေရိကန်ပြည်ထောင်စုကဒုံးကျည်တွေထားဖို့အစီအစဉ်ကိုတုံ့ပြန်တဲ့အနေနဲ့ရုရှားသမ္မတဗလာဒီမာပူတင်ကလည်းဒုံးလက်နဲ့တစ်တွေထားနိုင်တဲ့အကြောင်းပြောပါတယ်စီအေခေကသဘောတူစာချုပ်နဲ့တားမြစ်ထားခဲ့တဲ့တရက်ပြည့်လက်နဲ့စနစ်တွေပြန်လည်တက်ဆင်ဖို့အမေရိကန်နဲ့ရုရှားနိုင်ငံလုံးကလက်တလုံးမှာအဆင်သင့်ဖြစ်နေပြီဆိုတဲ့အကြောင်းအချက်ပြလိုက်ပါတယ်။ VOA သတင်းတော်အရရှ်အရဘဆာဒီသတင်းကိုပေးပို့ထားတာကိုကိုငင်းချန်ကအတင်ပြမှာပါ
။ရုရှားနိုင်ငံပိုင်ရုပ်တံဌာနကစိန့်ပီတာစဘတ်မြို့မှာနှစ်စဉ်ကျင်းပမည်ဖြစ်တဲ့ရုရှားရေတပ်နေ့အခမ်းအနားကိုထုတ်လွှင့်ခဲ့တာပါ။ဒီပွဲကိုတရုတ်၊အိန္ဒိယ၊အီရန်၊တောင်အာဖရိကအပါအဝင်နိုင်ငံပေါင်း32နိုင်ငံကအရာရှိတွေတက်ရောက်ခဲ့ပါတယ်။ရုရှားရေတပ်ကိုပြသခဲ့ပြီးပင်လယ်နဲ့ရေတပ်အုပ်စုကဒုံးကျည်မျိုးစုံကိုပစ်ပြတာတွေလေရင်နဲ့ဘုံကျဲတာတွေကိုပြသခဲ့ပါတယ်။ဒီပွဲကိုအရေးမိုးနေတာကတော့အမေရိကန်ကတာဝေးပစ်ဒုံးကျည်တွေ2026ခုနှစ်အကုန်မှာဂျာမနီမှာအပြီးသက်တက်ဆင်မယ်ဆိုတဲ့လက်တလောကြေညာချက်ပဲဖြစ်ပါတယ်။ရ ရုရှားသမ္မတဗလာဒီမီယာပူတင်အပါအဝင်အပြင်ကလေးလာသူတွေအတွက်ဒါဟာသမိုင်းပိန်တပတ်လဲတာပဲလို့မြင်ကြပါတယ်ရုရှားသမ္မတပူတင်က
Takaya situacija napominaet sobytiya vremen kholodnoy voyny.
Chinese garo sikka aphet pyet twin ne tu bare. American da di season lo accounted for me so yin chinaro ga le ayin nong ga tapet la ko ba da ko kan tat cha de talat ne ta do pye don't stick du ko pyan le tat sin pho sin sa ma ba. Suru tat sin du lo myo chinaro ga le ala du lut saw ma ba.
American tamara aim bureau ro ga let law pu re thau pyan jet the ma ro akhu lo asin myin lat nat twi tat sin na ha.NATO အဖွဲ့ပေါ်ဂတိပေးထားတဲ့အတိုင်းလှုပ်ဆောင်တာဖြစ်ပြီးဥရောပရဲ့ပူးတွဲလုံခြုံရေးအတားအဆီးတွေကိုထောက်ပံ့ပေးတာဖြစ်တဲ့အကြောင်းအမေရိကန်နဲ့ဂျာမန်တာဝန်ရှိသူတွေကပြောပါရယ်ရုရှားရဲ့နောက်ဆုံးအင်အားပြချိန်ချောက်မှုတွေရှိပေမဲ့လည်း2022ခုနှစ်ယူကရိန်းကိုမကျူးကျော်ခင်ကတိုက်ချင်းပြစ်ဒုံးကျည်တွေစမ်းသပ်တဲ့ဗီဒီယိုကိုရုရှားကာကွယ်ရေးဝန်ကြီးဌာနကစထုတ်လွှင့်ပါရယ်အဲ့ဒီအချိန်ကသမ္မတပူတင်အနေနဲ့သူ့စစ်တပ်ကိုနျူကလ িয়ার လက်နက်တပ်ဆင်ထားတဲ့တားဆီးတဲ့အင်အားတစ်ခုအနေနဲ့တိဆောက်ဖို့ရည်ရွယ်ဆွေးနွေးခဲ့တာပါဒီလိုသုံးနှုန်းပြောဆိုတာကိုအန်ဒီအများပြီးတာဝန်မဲတဲ့လောက်ရဲလို့နေတိုးမာမိတ်အဖွဲ့ကသတ်မှတ်ပါတယ်ရုရှားကျူးကျော်အပြီးမှာတော့အနောက်နိုင်ငံတွေဟာယူကရိန်းကိုပစ္စည်းနဲ့ငွေကြေးအများဆုံးထောက်ပံ့သူတွေဖြစ်လာပါတယ်နောက်နှစ်ထဲမှာနေတိုးမာမိတ်အဖွဲ့ဝင်တွေအနေနဲ့ထပ်တိုးအမေရိကန်ဒေါ်လာ43ဘီလီယံဂရီးပြုထားပြီးတော့ရေရှည်ထောက်ပံ့မဲ့အစီအစဉ်တွေလည်းရှိပါတယ်NATO အဖွဲ့အတွင်းရေးမှူးချုပ် Jens Stoltenberg က
All of this support will make Ukraine strong.
အခုလိုထောက်ပံ့မှုတွေဟာ Ukraine ကိုပိုအားကောင်းစေပြီးပိုစွမ်းဆောင်နိုင်စေမှာပါ။တကယ်တော့ကျွန်တော်တို့လုပ်နေတာအကုန်လုံးဟာတည်ရင်သစ်တစ်ခုဂတိပြုတာ၊စစ်ရေးအကူအညီပိုပေးတာ၊လုံခြုံရေးသဘောတူညီချက်တွေပိုလုပ်တာနဲ့ဌာနအတွင်းပူးပေါင်းဆောင်ရွက်နိုင်စွမ်းနဲ့တိုးအောင်လုပ်တာတွေဟာ Ukraine အနိုင်ရဖို့အတွက်အခြေခံအုတ်မြစ်တွေကိုချနေတာပါ
။ Saint Petersburg မြို့သူမြို့သားတွေအနေနဲ့စီရေးပြအခမ်းအနားတွေကိုသဘောကျနှိမ့်ချနေတဲ့တစ်ချိန်တည်းမှာပဲအမေရိကန်နဲ့ရုရှားနှစ်နိုင်ငံစလုံးကတာလက်ပြစ်လက်နက်စနစ်တွေပြန်လည်တပ်ဆင်ဖို့အဆင်သင့်ဖြစ်နေတာဟာလက်နက်အပြိုင်တပ်ဆင်မဲ့ပြိုင်ပွဲသစ်ဖြစ်လာမှာကိုကြွန့်ကျင်သူတွေကစိုးရိမ်နေပါတယ်ခင်ဗျာ
အခုနောက်ဆုံးသတင်းဆောင်ပါအဖြစ်အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာနေ့မှာကျင်းပတဲ့နိုင်ငံတကာကားပြပွဲအကြောင်းတင်ပြပါမယ်ဒီပွဲမှာကားထုတ်လုပ်သူတွေဟာနောက်ဆုံးပေါ်နည်းပညာကားတွေကိုပြသထားပါတယ်ကိုက်ကင်ဒိုအင်ဒိုနီးရှားအပြည်ပြည်ဆိုင်ရာကားပြပွဲမှာကားကုမ္ပဏီပေါင်း50ကျော်ကတက်စစ်ကားတွေကိုပြသခဲ့ကြတာပါ။အေဘီသတင်းဆောင်ပေါင်းကိုအခြေခံပြီးအလိမ္မာကပြောပြထားပါဗျ။အင
်ဒိုနီးရှားနိုင်ငံမှာကိုက်ကင်ဒိုလူလူများသိကြတဲ့နိုင်ငံရဲ့အကြီးဆုံးမော်တော်ကားကုန်စည်ပြပွဲကိုအင်ဒိုနီးရှားမော်တော်ကားထုတ်လုပ်သူများအသင်းက1986ခုနှစ်ကတည်းကနှစ်စဉ်ကျင်းပတာဖြစ်ပါတယ်။International Organizations of Motor Vehicle OIC အဖွဲ့အစည်းကထောက်ခံအားပေးတာကြောင့်နိုင်ငံတကာအတိုင်းအတာပြပွဲတစ်ခုအဖြစ်2006ခုနှစ်မှာအသိအမှတ်ပြုခံခဲ့ရပါတယ်။အင်ဒိုနီးရှားနိုင်ငံထန်ဂရာမြို့ ICE လေယာဉ်မှာဇူလိုင်လ18ရက်ကနေ28ရက်အထိကျင်းပတဲ့ဒီလစ်ကားပြပွဲမှာ VNL နိုင်ငံကကုမ္ပဏီအပါအဝင်ထုတ်လုပ်သူကုမ္ပဏီသစ်5ခုပါဝင်လာတာပါ။တရုတ်လျက်စစ်ကားတွေကကားပြပွဲလာသူဧည့်သည်တွေရဲ့အာရုံကိုဖမ်းဆီးလို့နေပါတယ်
ဒီကထုတ်တဲ့လျက်စစ်ကားတွေနဲ့ကိုရီးယားကကုမ္ပဏီတွေအပါအဝင်အင်ဒိုနီးရှားကိုဝင်လာပြီးပိတ်ဆက်တဲ့တခြားကုမ္ပဏီအများကြီးရဲ့နှီးပညာအသစ်တွေကဒီနှစ်ပြပွဲကိုစိတ်ဝင်စားစရာအရန်ကောင်းစေပါတယ်
တရုတ်လျက်စစ်ကားတွေကတချိန်တိုးဖွံ့ဖြိုးလာပေမဲ့ဒီကားတွေကိုအင်ဒိုနီးရှားနိုင်ငံမှာရှာရခတ်နေသေးတာကြောင့်ကိုရီးယားဂျပန်ဒါမှမဟုတ်အလောက်နိုင်ငံတွေကတခြားနိုင်ငံကြား EV ကားတွေနဲ့နှိုင်းယှဉ်လို့မရပါဘူးလို့အီရန်ဝမ်ကဆိုပါတယ
်
EV လျက်စစ်ကားတွေကကားလောကမှာအသစ်ဖြစ်နေသေးတာမို့ဝယ်ဖို့မဆုံးဖြတ်ခင်မှာဒီလျက်စစ်ကားတွေရဲ့တိုးတက်မှုအခြေအနေကိုစောင့်ကြည့်နေတော့ပါပဲ
ပွဲဥထွန်းအမတ်စိတ်တွေကတရုတ်ကားထုတ်လုပ်တဲ့ BAIC ကုမ္ပဏီဟာ BAIC BJ40 Plus နဲ့ BAIC X55 2 model အသစ်ကားအမျိုးအစားနှစ်မျိုးကိုမိတ်ဆက်ခဲ့ပါတယ်။ BAIC BJ40 Plus အမျိုးအစားလမ်းကြမ်းပေါင်း SUV ကားမှာမြေကောင်ရေ159ကောင်အားနဲ့ရုံးအား320 Newton meter ရှိတဲ့1999 cc diesel engine ကိုတက်ဆင်ထားတာပါ။တခြား SUV ကဖြစ်တဲ့ BAIC X55 2အမျိုးအစားမှာတော့1498 cc ဒက်စီအင်ဂျင်ပါရှိပြီးတော့မြေကောင်ရေ184ကောင်အားနဲ့ရုံးအား295 Newton meter ရှိပြီးတော့ Dual Clutch Auto Gear တက်ဆင်ထားတာပါ
။ဆက်တောင်းလာလို့ဆက်တောင်းလာလေ lebih
banyak melihat
produk EV.
EV car တွေကိုအသင်းအနေနဲ့ပတ်သက်ပြီးစိုးရိမ်မှုတွေရှိနေကြပါတယ်။ဒါပေမဲ့ကျွန်တော်ကဒီ EV car တွေကိုအရင်စိတ်ဝင်စားလို့ပြီးခဲ့တဲ့နှစ်ကလေးကလက်စစ်ကားအကြောင်းလေ့လာစောင့်ကြည့်ခဲ့ပါတယ်။
တရုတ်လျက်စစ်ကားထုတ်လုပ်သူ BYD ကုမ္ပဏီဟာ 81.8 ကီလိုဝက်စွမ်းရည်ရှိတဲ့ဘက်ထရီ3ဘက်စုံ3က MPV BYD M6 အမျိုးအစားကိုမိတ်ဆက်ပြသခဲ့ပြီးတော့ဒီကားကိုတစ်ကြိမ်အသွင်းရုံနဲ့ကီလိုမီတာ900အကွာအဝေးအထိမောင်းနေနိုင်ပါဖြစ်ပါတယ်။ဒီလျက်စစ်ကားရဲ့မြေကောက်ရေးဟာ204កောင်အားရှိပြီးတော့ရုံးအား310 Nm ရှိပြီးတော့ဂီယာစနစ်ထိန်းသိမ်းရေးကိုပံ့ပိုးပေးတဲ့ Eco Friendly ကားအမျိုးအစားလည်းဖြစ်ပါတယ်။နောက်ဆုံးပေါ်လျက်စစ်ကားတွေကဇိမ်ခံအတွင်းခန်းနေနဲ့ပို့ပို့ပြီးတော့ခန်းထားလာပါတယ်အထူးသဖြင့်တော့စီစားတက်တာပြီးတော့နေစဉ်လိုအပ်ချက်အတွက်တိတ်သုံးဝင်ပါတယ်တခြားလျက်စစ်ကားကုမ္ပဏီ Nader ဟာ SUV လျက်စစ်ကား Nader X အမျိုးအစားကားကိုမိတ်ဆက်ခဲ့ပါတယ်ဒီကားမျိုးစားဟာစွမ်းရည်120 kW ရှိပြီးတော့ရုံးအား210 Nm နဲ့ဘက်ထရီစွမ်းရည် 63.59 kW အထိရှိပါတယ်တခါအားသွင်းရင်တော့ကီလိုမီတာ480အထိမောင်းနိုင်မှာဖြစ်ပါတယ်ကားပြပွဲလာသူတွေရဲ့အရေအတွက်ဟာပလစ်က4,600ကျော်ရှိခဲ့ပြီးတော့ဒီနှစ်မှာပိုတိုးလာတယ်လို့ Nader ကုမ္ပဏီရဲ့ Indonesia Data တွေအယောင်းမန်နေဂျာ Andrew ကဆိုပါတယ်။
Kalau kita lihat ya antusias dari Gias
Tahun ini. ဘုံပွင့်ရတွေမှာတော့ကားတွေကိုတွေ့ချင်းမြင်ချင်းကြတဲ့ဧည့်သည်တွေနဲ့ဓမ္မပြည့်ကျက်နေတာပါ။ Indonesia ဝယ်သူတွေအားလုံး EV လျက်စက်ကားတွေကိုဈေးသင့်နဲ့နှုံးနဲ့ဝယ်ယူပြီးတော့ခင်မီစမ်းသက်တဲ့အတွေ့အကြုံတွေကိုခံစားနိုင်စေဖို့မျှော်လင့်ပါတယ်
တရုတ် EV ကထုတ်လုပ်သူ GAC Aion Company ဟာ Aion EX လျက်စစ်ကားအမျိုးအစားကိုပြသမိတ်ဆက်ခဲ့ပါတယ်။ဒီကားမှာမြေကောက်ရေ135កောင်အားရှိပြီးတော့ရုံအား225 Nm ရှိတဲ့100 kW စွမ်းရည်ရှိတဲ့ဘက်ထရီပါရှိပါတယ်။ Aion EX လျက်စစ်ကားရဲ့ဈေးနှုန်းကတော့ American Dollar 14,650 အောက်ရှိပြီးတော့ဈေးနှုန်းသင့်တဲ့လျက်စစ်ကားစည်းဝတ်ကိုသိမ်းပိုင်နိုင်ဖို့ကုမ္ပဏီကရည်ရွယ်ထားတာပါ။တရုတ်နိုင်ငံရဲ့ Cherry ကုမ္ပဏီရဲ့လုပ်ငန်းခွဲတစ်ခုဖြစ်တဲ့ Jet Tour ကုမ္ပဏီကလည်းမြေကောက်ရေ154កောင်အားနဲ့ရုံးအား230 Nm ပေးစွမ်းနိုင်တဲ့1,468cc ဒက်စီအင်ဂျင်ပါရှိတဲ့ကားမျိုးစားကိုမိတ်ဆက်ခဲ့ပါတယ်။ဒီကားမှာထိုင်ခုံ5လုံးပါရှိပြီးတော့ဒီကားမျိုးစား model ကိုအင်ဒိုနီးရှားနိုင်ငံမှာတက်စင်ထုတ်လုပ်ပြီးတော့ထုတ်လုပ်မှုဘိုင်ကုန်ကျစရိတ်ကို short ချစေပြီးတော့အင်ဒိုနီးရှားပြည်သူတွေအတွက်ဈေးလုံးပိုသက်သာစေမှာဖြစ်ပါတယ်။ Vienna ကထုတ်လုပ်တဲ့ VinFirst Company ကတော့အင်ဒိုနီးရှားဈေးကွက်အတွက်အဝေးခွေးကြဖြစ်တဲ့ VF5 နဲ့ VFE34 ကားအမျိုးအစား model တစ်ခုကိုပြသမိတ်ဆက်ခဲ့ပါတယ်။VF5 ကားမျိုးစားမှာတော့30kW စွမ်းရည်ရှိတဲ့ဘက်ထရီပါရှိပြီးတော့မြေကောက်ရေ134កောင်အားရှိသလို160km အကွာဝေးမောင်းနေနိုင်မှာဖြစ်ပါတယ်။ဈေးနှုန်းကတော့ American Dollar 19,100 ဖြစ်ပါတယ်။41kW စွမ်းရည်ဘက်ထရီတွက်စင်ထားတဲ့ VFE34 ကားမျိုးစားကတော့မြေကောက်ရေ148កောင်အားရှိပြီးတော့အကွာအဝေး318km မောင်းနိုင်မှာဖြစ်ပါတယ်။ဈေးနှုန်းကတော့ခန့်မှန်းခြေ American Dollar 15,400 နဲ့လက်လီရောင်းချဖို့မျှော်မှန်းထားပါတယ်ရှင်။ကျမလေးပါပါ
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပိတ်သက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ဖြူရီမြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ဖြူရီမြန်မာအီးမေးလ်လိပ်စာ bambi@viewnews.com ဒါမှမဟုတ်ရင်လည်းဖြူရီမြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပရိသတ်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
။ခုတော့ Passive System ကိုစပါမယ်။စီးပွားရေးအကြောင်းကြီး Interview နဲ့စကြပါမယ်။အင်အားရှိရင်ကြိုက်တာလုပ်လို့ရတဲ့ might is right ပုံစံမျိုးနဲ့တော်လိုင်းကာလမှာနိုင်ငံရေးကိုကစားမယ်ဆိုလို့ရှိရင်ဆိုချိုဖြစ်သွားနိုင်တယ်လို့အရခတ်တတ်တော့အေးအေးကိုချင်းကောင်းဆောင်တူကသတိပေးလိုက်ပါတယ်ချင်းနဲ့ကိုင်တော်လိုင်းရေးတက်ဖွဲ့တွေကြအချင်းချင်းပြစ်ခတ်မှုတွေဖြစ်လာခဲ့ရင်လည်းအကျိုးဆက်တွေကိုစဉ်းစားဖို့လိုတဲ့အကြောင်းသူကပြောပါတယ်ချင်းပြည်အစိုးရဖွဲ့နိုင်ငံကြ合いဝင်ကြီးနဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာရွှေခေါကိုကိုငင်းချအေးကဒုတိယပိုင်းမှာဆက်ပြီးမေးမြန်းထားပါတယ်
ကျွန်တော်နားလေသလောက်တော့အဖွဲ့အစည်းအားလုံးကဆန္ဒသိမ်းမှုကိုဆန့်ကျင်ကြတယ်ဖက်ဒရယ်ပြည်ထောင်စုစီတွားကျင်ကြတယ်ပေါ့နော်အဲ့တော့အဓိကဘာညှိနှိုင်းများဖြစ်နေလဲနောက်မှာပေါင်းစည်းဖို့ဆိုရင်ဘာတွေလုပ်နိုင်မှာမလ
ဲဒီနံပါတ်1ကတော့ political issues ပေါ့ political issue လို့ကျွန်တော်ပြောချင်တဲ့ဟာကအရင်ကတည်းကနေရှိနေတဲ့နားလေမှုလွယ်မှမှုအဲ့ဒါလိုရှိတယ်ဒုတိယအနေနဲ့တော့ state institution တွေဖြစ်တဲ့ဥပမာဒီအုပ်ချုပ်ရေးဥပဒေပြုရေးတရားစင်ရေးပြီးတော့ the political leading institution LRA လောက်တဲ့အချိန်မှာအမင်ကလေးကမတူတာပဲရှိတယ်ဥပမာဖြင့်အရင်တော့ရှိခဲ့တဲ့မြို့နယ်ကုကုကိုသူတို့ base လုပ်ပြီးတော့ the state institution တွေကို build up လုပ်ချင်ဒါပေမဲ့အခုနှွေးပေါ်ဟန်ကြီးပေါ်ပေါ်လာပြီးတဲ့နောက်ပိုင်းမှာအဲ့ဒီမြို့နယ်ကုကုကိုလက်မခံတော့ဘဲနဲ့အဲ့ဒီကုကုကကျွန်တော်တို့ကို reflection မလုပ်နိုင်ဘူးကျွန်တော်တို့ fit မှုကိုတကယ်represent below my group so pure ပြောလာပြီးတော့မှဘီဒီယိုချုပ်ကြီးကလက်နက်ကန်ဖွဲ့စည်းကရှိလာတာရှိတယ်ဆိုတော့အဲ့ဒါကိုနှိကြပါဆိုတော့နှိခိုင်းတဲ့ချင်းချင်းဒါပေမဲ့နောက်ဆုံးကျတော့အများစုကတော့အခုလက်ရှိသူတို့ရှိနေတဲ့ဟာနဲ့တွားချင်တယ်မြို့နယ်ကိုခုနမတွားချင်တော့ဘူးဆိုတော့အဲ့ဒါတွေကိုလက်မခံနိုင်တဲ့ဟာက one of the main reason အဓိကအကြောင်းအရာဖြစ်တယ်
ဟုတ်ကဲ့ညညှိနှိုင်းလို့ရောရနိုင်တဲ့အနေအထားရှိလားဗျာ
ပါသာကြီးမှလည်းဒါတို့ကြုံခဲ့ဒါမဲ့နောက်ပိုင်းကျတော့ဒါဒီဖြစ်တည်မှု evolving process နဲ့တွာလာတဲ့ခါကျတော့နောက်ဆုံးကျတော့သူတို့အာအေးချမ်းချမ်းပဲနှစ်ဖက်စလုံးနားလည်မှုရှိရှိနဲ့ဒီလိုမျိုးလောက်ကျပြီးတော့ဖြစ်လာဆိုတော့ကျွန်တော်အမြင်မှာတော့အဲ့ဒါကအချင်းချင်းဆွေးနွေးချတိုင်ပင်ချစကားပြောချအဲ့ဒါဆိုလို့ရှိရင်တော့ဖြစ်လာမယ်လို့ကျွန်တော်တို့ပြောလို့ပါတယ
်အစိုးရတတိယအနေနဲ့ဖွဲ့စည်းထားတဲ့ဖွဲ့စည်းတရဖြစ်နေတဲ့အစိုးရဖြစ်တောင်းဝယ်ယူမဲ့လူတယောက်အနေနဲ့ဆိုတော့ကိုအောက်မှာဒီလိုမျိုးကိုတိကျရက်တည်မှုတိကျဖြစ်တည်မှုလေးနဲ့ရက်တည်နေတဲ့အခွဲတွေကိုအတိမတ်ပြုတယ်ဆိုတော့သဘောလို့ကျွန်တော်တို့ပြောလို့ရလားမြန
်ဒါ facts လေတိကျရက်တည်မှုဆိုတာထက်ဒီလူအတိမတ်ပြုတယ်မပြုဘူးဆိုတာထက်ဒီလူမျိုးဖြစ်တဲ့ဟာကိုကျွန်တော်တို့အနေနဲ့အတူတူကိုလှုပ်နိုင်တဲ့ရန်တရားဖြစ်လာအောင်နှစ်ဖက်စလုံးမှာတာဝန်ရှိတယ်အဲ့လိုကျွန်တော်ခံယူပါတယ
်လက်တွေ့မြေပြင်မှာလက်နက်ကိုင်အဖွဲ့ချင်းတွေဖြစ်တော့ကြတော့ထိတွေ့မှုတွေဖြစ်လာတာမျိုးတွေဖြစ်လာမှာကိုတချို့စိုးရင်ကြတာရှိပါတယ်ဗျအဲ့တော့တကယ်အဲ့လိုမျိုးလက်နက်ကိုင်ပြီးဖြည့်ရှင်းကြတဲ့အစင်တီမရောက်နိုင်အောင်ဘယ်လိုမျိုးချုပ်တင်ပြီးတော့ပြင်ဆင်ထားလဲကာဝတ်ထားလဲဗျ
ချင်းချင်းကြတဲ့မှာလက်နက်ကိုင်ပြိပိတ်ခဖြစ်လာပြီဆိုလို့ရှိရင်အားလုံးကဒီနားလေကြလိမ့်မယ်ထင်ပါတယ်ဘာဘလူအကျိုးဆက်ပြီး consequences တွေဖြစ်လာနိုင်မလဲဆိုတာဘာပဲဖြစ်ဖြစ်ကျွန်တော်တို့လက်နဲ့ကိုင်းဒီအချင်းချင်းပြကတဲ့ပြဿနာအဆင့်ချမရောက်အောင်ဒီနှစ်ဖက်စလုံးကသတိရှိရှိနဲ့ရှောင်ရွေးပြီးတော့ဟိုဆွေးနွေးတဲ့မိလာနဲ့ကျွန်တော်တို့သွားနိုင်အောင်ကြိုးစားဖို့အဓိကဖြစ်လိမ့်မယ်လို့ကျွန်တော်ယူဆပါတယ်ဒါမှမဟုတ်ဘဲနဲ့ငါသာမန်ဒီငါပြောရသာဟုတ်ဒီဆိုရပုံစံမျိုးနဲ့သွားလို့တော့မရဘူးပေါ့လက်နဲ့ကိုင်းပြပကတာပြပြီးတော့အချင်းချင်းပြမယ်ခတ်မယ်ဆိုလို့ရှိရင်ဖြစ်လာမယ်အကျိုးဆက်အဲ့ဒါကိုအသေးချစဉ်းစားပြီးတော့ကင်တွယ်လိမ့်မယ်ဆိုလို့ရှိရင်ဒါကျွန်တော်တို့အချင်းချင်းချတဲ့မှာဒီပြကမှုကတော့ဒီအဆင့်ထိတော့ရောက်လာမယ်လို့ကျွန်တော်မယူဆပါဘူ
းအရခတ်တတော်ပေါ့နော်အေအေနဲ့ပတ်သက်ပြီးတော့ဆက်ပြီးနေချင်ပါတယ်ဗျအထူးသဖြင့်ကျွန်တော်နားလည်သလောက်ဆိုရင်တော့ဗောနော်ဒီအချင်းအဖွဲ့အစည်းတွေကြာမှာပဲပြီးတော့ဝင်းကြီးကိုယ်တိုင်လည်းအရင်အင်တာဗျူးတွေမှာပြောဦးတယ်လို့ကျွန်တော်နားလည်ပါတယ်ဒီ platform နဲ့ပတ်သက်ပြီးတော့ဗောနော်ဒီ AA အရကတ်တတော်နဲ့ပိုင်ဆိုင်မှုကိစ္စကဆွေးနွေးစရာညှိနှိုင်းစရာမျိုးတွေဖြစ်လာနိုင်တဲ့အနေအထားရှိတာဗောနော်နေပြည်တော်ကလည်းထိစပ်နေတဲ့ဒိုင်းသားအဖွဲ့အစည်းတွေလည်းဖြစ်တယ်ဗောနော်အဲ့တော့ရေရှည်မှာဆိုရင်ဗောနော်ဘလိုမျိုးရေရှည်မြင်နေဆိုရင်ညှိနှိုင်းတာမျိုးအထူးတကွာတတွဲတာမျိုးဗောနော်ဖြစ်လာနိုင်တဲ့အနေအထားမျိုးဖြစ်အောင်ဘာတွေလှုပ်ဆောင်ဖို့လိုနေတယ်လို့ထင်တယ
်ဒီလူမျိုးတော်လှန်လှုပ်နေတဲ့အချိန်မှာနံပါတ်1နဲ့တစ်ဖက်နဲ့တစ်ဖက်ကြားမှာအငင်းပွက်နိုင်တဲ့ဟာပြီးတော့အမင်းကိုယ်လုံးမှုဖြစ်ပေါ်လာနိုင်တဲ့ဟာပြီးတော့ထိတ်တိတ်မှုဖြစ်လာနိုင်တဲ့ကိစ္စအကြီးအကိစ္စလို့ခုလောလောဆယ်မှာတော့ရှောင်ရှားမှုတဲ့အဲ့လိုမရှောင်ဘဲနဲ့ Mike is right တင်ငါဆင်တက်တာလုပ်လို့ရတယ်ဆိုတော့ပုံစံမျိုးနဲ့ဒီနေ့ဖြစ်ပေါ်နေတဲ့နိုင်ငံကြီးကိုကစားမယ်ဆိုလို့ရှိရင်ဒီနှစ်ဖက်စလုံးအတွက်ကောင်းချူတဲ့ဆိုးချူကဖြစ်သွားလိမ့်မယ်ဆိုတဲ့ဟာကိုကျွန်တော်ပြောချင်ပါတယ်နံပါတ်1နံပါတ်2ကတော့ကျွန်တော်ဒီနေ့ဒီချိန်ကလူတွေအကုန်လုံးကဒီမိုကရေစီလို့ပြောကြတယ်ပြောချင်တဲ့ဟာကဒီနေမေရီဘာရီကိစ္စနဲ့တိုးတဲ့အခါမှာလေအဲ့ဒီနေမေထဲမှာရှိတဲ့လူထုတွေရဲ့စန္ဒအဲ့ဒီစန္ဒကိုကြော်လုံပြီးတော့ကျွန်တော်ဘာမှလုံးလို့ရမှာမဟုတ်ဘူးအဲ့ဒီစန္ဒကိုကြော်လုံပြီးတော့လုပ်တယ်ဆိုလို့ရှိရင်ကိုယ့်ဟာနဲ့ကိုယ်ပြဿနာပိတ်ဝေတာနဲ့အတူတူပဲဖြစ်ပါတယ်ဆိုပြီးတော့ပဲကျွန်တော်သုံးသပ်ပြောပြချင်ပါတယ
်ဟုတ်ကဲ့အဲ့ဒါဆိုရင်ကျွန်တော်တို့ဆက်လက်ပြီးတော့ဒီကိုယ်နဲ့လဲပြည်တွင်းဖက်နဲ့နေချင်းဆက်ဆက်နေတယ်ပေါ့နော်ကျွန်တော်ဒီမှာအတွင်းကဒေါ်လာရင်းအင်အားစုတွေပေါ့အထူးဖြစ်တော့ sky dining ရဲ့ဒေါ်လာရင်းအင်အားစုတွေမှာ grey dining ရဲ့ဒေါ်လာရင်းအင်အားစုတွေပေါ့နော်ဒါရင်းနဲ့ချိတ်ဆက်ချောင်းဆောင်ရွက်မှုအနေထားကဝင်ကြီးအများပြည်သူကိုအဲချပြလို့ပြောပြလို့ရသလောက်အနေထားပြောပြလို့ပါမယ်ဟ
ိုကျွန်တော်တို့အစကတည်းကနေမြို့ဒေါ်လာရင်းစပြီးတော့အဲ sorry မြို့ဒေါ်လာရင်းမစခင်ကတည်းကနေကျွန်တော်တိုင်းသားတွေထဲမှာဟိုဆွေးနွေးရတယ်အလွတ်တဘောဆွေးနွေးရတယ်ရှိခဲ့အဲ့ဒါတွေတော့ဗာလဲဆိုတော့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကကိုလူမျိုးကိုကာကွယ်မယ်ကိုနေမယ်ကိုကာကွယ်မယ်ဆိုတော့ဟာပဲကျွန်တော်တို့လုပ်ခဲ့တယ်အဲ့ဒီ stage နဲ့ပဲသွားလိုက်တော့ကျွန်တော်တို့ကမြို့တော်နေပြည်တော်ပဲဖြစ်ဖြစ်ဒီတကယ် political capital ကိုကျွန်တော်တို့ကရှိတ်မလုပ်နိုင်ခဲ့ဘူးဟိုမကန်လှုပ်နိုင်ဘူးအဲ့ဒါကြောင့်ကျွန်တော်တို့ရဲ့အရေးကိစ္စကိုတို့နေပြည်တော်မှာထိုင်နေတဲ့လူတွေကခရူးမစိုက်ပေးဘူးပေါ့အဲ့ဒါကြောင့်အဲ့ဒါမြို့တကယ်ဒီ political capital ကိုကျွန်တော်တို့ check လုပ်နိုင်မှာပဲကျွန်တော်တို့လူချင်းတဲ့ federal ကျွန်တော်တို့လူချင်းတဲ့ democracy ကရနိုင်မယ်ကျွန်တော်တို့လူချင်းတဲ့ကိုယ်ပိုင်ဗျာတော်ရနိုင်မယ်ဆိုတဲ့ဟာကိုပြောတယ်ဒါပေမဲ့အဲ့ဒါမျိုးလုပ်နိုင်ဖို့အတွက်ကဘာအဓိကလိုလဲဆိုတော့ဒီ main society ဖြစ်တဲ့ပမာလူမျိုးတွေကိုတိုင်ဒီဟိုကျွန်တော်ရဲ့ရင်ခွန်သာချင်းတူတဲ့လူတွေနဲ့ဒီ stage တခုအောက်မှာအထူးတခုအလုပ်လုပ်ဖို့အရေးကြီးတယ်ဖြစ်နိုင်တော့လက်နက်ကိုက်တော်လှန်စိုးဖက်ကလည်းလုံနိုင်အောင်ဆိုပြီးတော့ပြောဆိုကြတာလို့ရှိတယ်။အဲ့ဒါကိုဒီတစ်ခေါက်နွေဦးတော်လှန်ရေးမှာပဲကျွန်တော်တို့အကောင့်ထည့်ပေါ်နိုင်ခဲ့တယ်။ဆိုတော့တချို့ဤအုပ်တွေကြတော့ဒီစကိုင်းမကွေးဒီ PDF တွေပေါ့အဲ့ဒါတွေကိုဒီတင်တန်းပြရတယ်မကဘူး။ကုမီရာတွေမကဘူး။ဒီလိုအပ်တဲ့ပစ္စည်းတွေထောက်ပံ့တာတွေမကဘူး။သူတို့နဲ့ကိုအတူတူကပူပေါင်းပြီးတော့ဟိုတက်ခွင့်ကြတယ်အဲ့လောက်ထိဟိုဆောင်ရတဲ့ဟာကိုကျွန်တော်တွေ့ရတာပေါ့နော်ဆိုတော့ကျွန်တော်တို့ CNF ကလည်းအဲ့ဒီသူတို့နဲ့သူတို့ကလည်းဟို train support and fighting together ပေါ့ဆိုတော့အဲ့လိုမျိုးတုံ့ခုနဲ့ကျွန်တော်တို့လှုပ်ဆောင်နေပါတယ်ဆိုတဲ့ဟာကိုပြည်သူတွေကိုလည်းကျွန်တော်ပြောချင်ပါတယ်
ကိုငင်းချင်းမေးမြန်းခဲ့လားပါအခုတော့လူမှုရှုခင်းကိုမကြည့်မီစီးပွားရေးကိုကြည့်ကြအောင်ပါဆရာနာသိမ့်မှုနောက်ပိုင်းပေါ်ပေါက်လာတဲ့နိုင်ငံတဝန်းတိုက်ပွဲတွေမကြင်မသက်မှုကြောင့်နေရာစုကွန်ထွက်ပြရသူတွေဟာစီးပွားရေးလုပ်ငန်းတွေဆုံးရှုံးရသလိုတစ်ဖက်မှာလည်းနေထိုင်စားသောက်စရိတ်တွေကြီးမြင့်လာတာနဲ့လည်းကြုံနေကြပါတယ်ဒီသတင်းပတ်စီးပွားရေးစီစဉ်မှာမတ်သိန်ကြီးထိုက်ကတင်ပြထားပါတယ်
နိုင်ငံတဝန်းတိုက်ပွဲတွေကနေစစ်ဆောင်ထွက်ပြေးလာကြရသူတွေဟာစစ်ဘေးအပြင်ပိုက်ဆံမှုတွေဖောက်ထွင်းခံရတာနဲ့ပါကြုံရတယ်လို့စစ်ဆောင်လာသူမမိုးက VOA ကိုပြောပြပါတယ်။ဒီမှာကျွန်တော
်တို့ဒီရပ်ကငါအောင်မင်္ဂလာဈေးပေါ့နော်။သူကဘယ်လိုပြောမှာလဲအဖတ်ဈေးအဆောင်မရှိတော့ဘူး။အဆောင်မရှိတော့ကြတော့ကိုကဟိုမျိုးပေါ့သူကဆိုင်နေအကုန်ဝင်ဖောက်တယ်။စားတော့ဘယ်လိုပြောမှာစားတော့ပုံနေအဓိကဖောက်တယ်စားတော့ပုံပြီးတော့အခုကလူသုံးပုံပတ်ပေါ့နော်လူသုံးပုံပတ်ကိုဖောက်တော့ကျမတို့ဒီကစည်းလုံးကဘာမှရကြမရှိတော့အကုန်ပုံပေါ့နော်သူတို့ဖောက်ကြတာအဲတက်ွက်အရင်ပြေးနေတဲ့အချိန်မှာသူတို့ကစိုက်ဖောက်သွားကြတာပေါ့မနေ့ကမှသွားကြည့်လို့ရတဲ့အချိန်ကအမေသွားကြည့်တဲ့အချိန်ကတော့စိုက်မှာဘာမှမရှိတော့ဘူးကျမရဲ့ဖြစ်စီအလုံးကတော့3,000ကျော်ဝင်းကျင်လောက်ရှိပါလိမ့်ရှင်
တိုက်ပွဲတွေရှိနေချိန်လာရှိုအောင်မင်္ဂလာဈေးမှာဆန်ရှင်အလုံးကြီးပါဆုံးရှုံးမှုနဲ့ကြုံရကြောင်းသူမကပြောပါတယ်အခုတော့ဆန်ရှင်တချို့ကဂျန်နေတဲ့ပစ္စည်းတချို့ကိုတိုက်ပွဲတွေအေးသွားချိန်မှာပြန်ယူထားလိုက်နိုင်တယ်လို့လည်းပြောပါတယ
်ဆိုင်ရဲ့ပစ္စည်းဆိုရင်ဆိုင်ခန်း၄ခန်းမှာပစ္စည်းအပြည့်ရှိတယ်ဒီရင်9000တလုံးပေါ့နော်9000နောက်က9000အထက်တစ်ခန်းရဲ့ပစ္စည်းလည်းအပြည့်ပေါ့ အဲ့ဒါကိုမှသူတို့ဘယ်လိုပြောမှာလဲမကောင်းတဲ့ဟာပေါ့ပစ္စည်းနည်းနည်းပပနဲ့ကြံနေကားနဲ့စီအဲ့ဆက်နဲ့စီတိုင်းလောက်တော့ပြန်ရတယ်ပေါ့အခုလည်းဖြစ်တော့မှအခုလည်းဖြစ်တော့သမားတို့ဒီကြတော့သူကဟိုဥစ္စာပေါ့နော်သူကဘယ်လိုပြောရမလဲအသီးကပုံသိမ်းကြီးပေါ့နော်ပုံသိမ်းကြီးဆိုတော့တခြားပုံတော့ခိုင်တယ်တခြားပုံတော့ခိုင်ရင်အရင်ဖောက်ခံရတယ်ဖောက်တော့ပုံလေသမားတော့အိမ်တုံးပစ္စည်းပေါ့အင်းကိုတောင်းတုံးနဲ့အိမ်တုံးပစ္စည်းရောင်းတော့ကြတော့အဲဒီထဲမှာတော့ဒီမှာအပြရတော့ဒီမှာဆိုင်ရပစ္စည်းလေးများတယ်အားလုံးထဲမှာတန်ဖိုးအများဆုံးပေါ့တုံးကျော်မှုကိုများတာပေါ့
စစ်ဆောင်နေတဲ့လုပ်ငန်းရှင်မှမိုးကတော့အချင်းနေအေးသွားရင်နေရရင်မှစီးပွားရေးအတွက်ပြန်ပြီးတော့ရုန်းကန်မယ်လို့လဲသူမရဲ့စိတ်ကူးကိုပြောပြပါတယ
်။အဲ့လိုတော့လောလောဆယ်မသိသေးဘူးရှင်ကျမတို့လည်းဟိုအချင်းနေပေါ်ကြည့်နေရတာဆိုတော့လေအာကျမလည်းအခုကစစ်ဆောင်နေတာအာအဲ့ဒီခါကမတွေးထားသေးဘူးမကြီးတကယ်လို့အချင်းနေငြိမ်သွားရင်တော့ကံဘယ်လိုပြောမှာလဲအဲ့မှာပဲပြန်ဆွတ်မှာပါမလည်းမရှိတဲ့ပစ္စည်းကိုပဲဘယ်လိုပြောမှာကြံခဲတဲ့ပစ္စည်းပေါ့နော်ကြံခဲတဲ့ပစ္စည်းဆိုညီမကဈေးမှာတစ်ဆိုင်အပြင်မှာတစ်ဆိုင်ဖွင့်ထားတယ်အပြင်ဆိုင်ရဲ့ပစ္စည်းနဲ့ညီမအိမ်မှာရှိတဲ့ပစ္စည်းကိုပဲဖွဲပြီးမှရှိတဲ့လောက်လေးနဲ့ပြန်ပြီးမှရုံးကြံရမှာပေါ့
ရှမ်းမြောက်ဒေသတလကစိုက်ပျိုးရေးလုပ်ငန်းရှင်တွေကိုလည်း VOA ကဆက်သွယ်မေးမြန်းကြည့်ရမှာနောက်ချုပ်ကစိုက်ပျိုးရေးလုပ်ငန်းရှင်ကလုံခြုံရေးစိုးရိမ်ချက်ကြောင့်အမည်မဖော်ဘဲလက်ရှိအခြေအနေကိုအခုလိုပြောပြပါဗျာအဲင
ါမှမဟုတ်ဘူးလို့အဲဆက်ပြေးကြည့်သွားကြပါဦးမှာကျေးပြသွားမှာတော့ဒီကြတယ်။ဟိုကကျောင်းထွက်လာတယ်ဆိုရင်လည်းကျောင်းပြုတ်နေရတယ်၊ကျန်ခွန်းလာမခွန်းလာ။အဲဒီလည်းအခုအခုရတယ်ဆက်ရောက်တော့လောကတိုက်ပွင့်ပြီးတော့မှရှိကြတယ်။တော့ဒီနေရာဒီတော့ဒီခေါ်တာလေကျောင်းပြုတ်နေလည်းတော်တော်များများတော့ဟိုကပိတ်ကြီးနေရတာ။
ရှမ်းပြည်တလွာစိုက်ပျိုးထုတ်လုပ်ပြီးထိုင်းဘက်ကိုစိုက်ပျိုးထွက်ကုန်တင်ပို့နေတဲ့လုပ်ငန်းရှင်ကလည်းလက်ရှိအခြေအနေအရလမ်းပန်းဆက်သွယ်ရေးခက်ခဲလာတာကြောင့်ပြည်ပတင်ပို့ရေးအခက်အခဲရှိနိုင်ပြီလို့ VOA ကပြောပါတယ
်။ဘယ်လိုလုပ်ရတော့ကျွန်တော်တို့ကယာရီမစသေးဘူးကြ။အဲတချို့မျိုးနှင်းငယ်တာထွက်တာဖြစ်တဲ့အတွက် export ထုတ်နိုင်တဲ့အရေးသွေးနဲ့ပမာဏမရှိဘူးကြဒီချေက။အဲခုလက်ရှိအနေထားရတော့ကျွန်တော်လက်ရှိလမ်းပန်းဆက်သွယ်ရေးနဲ့အချိန်ရရကြောင်ကျွန်တော်တို့ပို့ဖို့ကနည်းနည်းခက်ခဲမယ်ဗျ
ရှမ်းမြောက်ပါဝင်မြန်မာနိုင်ငံအလဲပိုင်းဒေသစစ်တပ်ခံရသူအများစုကတော့လေကြောင်းကနေတိုက်ခိုက်ခံရမှုရှိတဲ့ရန်ကုန်မန္တလေးနေပြည်တော်တို့လိုဒေသတွေကိုအဓိကစစ်ဆောင်ကြတယ်လို့လည်းပြောကြပါတယ်စစ်ဆောင်ကြသူတွေအတွက်တော့နေရာရင်းမှာအိုးအိမ်ပိုင်ဆိုင်မှုနဲ့စီးပွားရေးလုပ်ငန်းတွေလက်လွတ်ထားကြရတဲ့အခြေအနေမှာနေရာဒေသတွေမှာကုန်ကျစရိတ်ကြီးမြင့်မှုနဲ့လည်းရင်ဆိုင်နေရပါတယ်မန္တလေးနဲ့ရန်ကုန်တို့လိုမြို့ကြီးတွေမှာတော့အင်းအငှားဈေးကွက်ကကျေပြန့်လာပါတယ်စစ်ဆောင်ချက်သူတွေတိုးလာတဲ့မန္တလေးမှာအင်ဂျန်မြေအရောက်အငှားလုပ်ငန်းတွေတွင်ကျဲတယ်လို့ဒေသခံတချို့ကပြောပါတယ်ဘာမှပြင်ဆင်ထားခြင်းမရှိတဲ့တာမန်တိုက်ခန်းတစ်ခုကိုတစ်လ2သိန်းချပ်အနည်းဆုံးပေးရတယ်လို့လည်းမြို့ကန်တို့ကပြောပါတယ်မန္တလေးအင်ဂျန်မြေအကြောင်းသိရှိသူကနာမည်မဖော်ဘဲအခုလိုပြောပြပါတယ်
၃လီတာကမှဝင်းကျဲကြီးတွေနဲ့ဆိုရင်50တောင်ရှိတာ62နဲ့58ကြားတို့အဲ့လိုမျိုးညိုရဲတို့ဆိုရင်ပေါ့နော်ညိုရဲတို့အဲ့လိုမျိုးဆိုရင်တိုက်က3တက်တိုက်လောက်ပေါ့နော်ပေ40 60ဝင်းဆိုရင်လည်းအစိတ်30ခေါနေတာပဲ20ကနေ30ကြားအဲ့လိုတွေငှားကြတာပဲ
ကိုဗစ်ကာလမတိုင်ခင်ကမန္တလေးမှာပေ30 40မြေတကွက်ကိုကျက်သိန်း230 240လောက်ပောက်ခဲ့တဲ့နေရာတွေတောင်မှအခုအချိန်မှာကျက်သိန်း4000 5000အထိဈေးခွန်နေကြပြီလို့လည်းသူကပြောပါတယ်။မန္တလေးတိုင်းပတိန်ကြီးမြို့နယ်တွင်းကနန်းဦးလင်းကျေးရွာအုပ်စုတွင်းကအိမ်ချမ်းမြေဈေးနှုန်းပေါက်ဈေးတွေကိုနှိုင်းရှင်ပြီးလဲသူကအခုလိုပြောပြပါတယ်။
နောင်လိုဝင်သွားတဲ့မန္တလေးကနေခွဲဝင်သွားတဲ့ရွာလေလမ်းအဲ့လိုရွာလေလမ်းပေးဆိုရင်2000 3000 3000အဲ့လိုမျိုး2000 3000နေအော်နေကြဟိုတုန်းကအဲ့ဒါတွေကအဲ့2000 3000နန်တွေကဟိုတုန်းက200လောက်ရှိတယ်100ကျော် 200 အကွက်တွေက2000 3000နေအော်နေကြ
ပတိန်ကြီးမြို့နယ်နန်းဦးလွင်ချေးရွာအုပ်စုအတွင်းကကံကောက်ကုန်းတန်းနဲ့တဲကုန်းရွာတို့ကအင်ဂျီတချို့ဟာမဟာဓာတ်အားလိုက်နဲ့မလွတ်တဲ့အတွက်ဆိုပြီးဖျက်ပေးဖို့အာဏာပိုင်တို့ကပြီးခဲ့တဲ့ဧပြီလအတွင်းကပဲအိမ်ပိုင်ရှင်တွေကိုခေါ်ယူပြောဆိုခဲ့တာဖြစ်ပါတယ်ဒီအချက်ကိုထောက်ပြပြီးလက်ရှိအခြေအနေမှာအင်ချမ်းမြေဝယ်ယူမဲ့သူတွေအနေနဲ့လည်းသတိကြီးကြီးထားဆောင်ရွက်နေကြရတယ်လို့လည်းသူတို့ကပြောပါတယ်ရှင
်မတ်တင်ထားရဲ့စီးပွားရေးစီစဉ်မှာခုတော့လူမှုရှုခင်းစီစဉ်ကိုဆက်ချင်ပါတယ် စင်ကူပေါ်ရာတိုင်းရေးချစ်ဖန်တီးကြတဲ့ဒူဒဲလ်ပကြီးတွေကိုမြန်မာနိုင်ငံကလူငယ်တွေကြားမှာပို့ပြီးစိတ်ဝင်စားမှုများလာတယ်လို့ဒူဒဲလ်ပကြီးဆရာတွေကပြောကြပါတယ်။တခြားပုံကြီးပုံတွေနဲ့ပုံစံကွဲတဲ့ဒူဒဲလ်ပကြီးပဲမြန်မာပကြီးလောကမှာဘလောက်များနေရာရနေပါပြီလဲ။မဆုမြတ်မောင်ကလူမှုရှုခင်းစိတ်စင်မှာတင်ပြထားပါတယ
်။ကိုရစင်ကူအတိုင်းဒီအကန့်အသတ်မရှိလွတ်လွတ်လပ်လပ်ရေးချစ်ပုံဖော်နိုင်တဲ့ဒူဒိုပကြီးကားတွေကိုမြန်မာနိုင်ငံမှာလူငယ်တွေပို့ပြီးတော့မှစိတ်ဝင်စားလာအောင်လို့ဒူဒိုအားဆိုတဲ့အဖွဲ့ကစူးစမ်းနေပါတယ်။အသက်20ဝန်းကျင်လူငယ်ပကြီးဆရာ9ယောက်နဲ့ဖွဲ့ထားတဲ့ဒူဒိုအားအဖွဲ့ကဒီဒူဒိုပကြီးတွေအပါအဝင်ပုံစံမျိုးစုံဖန်တီးထားတဲ့အမှုပညာလက်ရာတွေကိုရန်ကုန်မြို့မှာဒီပြပွဲတွေစီစဉ်ပြီးတော့ပြသနေကြတာပါလက်ရှိရန်ကုန်ကလူငယ်တွေကြားမှာဘလို့ပုံစံပကြီးဖန်တီးမှုတွေအပေါ်မှာပို့ပြီးတော့စိတ်ဝင်စားနေကြပါတယ်ဒူဒိုပကြီးတွေပေါ်အားပေးမှုကရောဘလောက်အားရစရာဖြစ်နေတယ်လဲဆိုတာသိရအောင်လို့ဒီဒူဒိုအားတစ်ဖက်ကိုတည်ထောင်တဲ့ဒူဒိုပကြီးဆရာကိုတုတနဲ့ကိုအက်ဂါတို့ကိုမေးကြည့်ထားပါတယ
်ကျွန်တော်ဒီမြန်မာနိုင်ငံမှာဒီဒူရဲကိုပို့တွင်ကျယ်စေချင်လို့ပေါ့အဲ့မှာအဲ့လိုဒီနာမည်ကိုလည်းစဉ်းစားရပါတော့နာမည်ကိုစဉ်းစားတော့တခြားအဲ့လိုဒူရဲ universe တို့ဒူရဲ planet တို့ပါအဲ့လိုစဉ်းစားရင်းနဲ့လည်းသဘောမကျနောက်ပိုင်းကျတော့ဒီဒူရဲ art ပေါ့နော်ဒူရဲကဘာဆိုရဲဥစ္စာကိုကျွန်တော်မှဲ့ပြပါရပေါ့ဟုတ်ကဲ့
အခုဒီ total art အဖွဲ့ရဲ့ပါဆိုရင်ဟို9ယောက်အမှုပညာရှင်ပကြီးဆရာ9ယောက်ပါတယ်ဗောလေ main ကလေးယောက်ျားလေး9ယောက်ပါတယ်အဲ့ထက်မှာဟိုတယောက်နဲ့တယောက်ပကြီးဆွဲတဲ့ပုံစံတွေကလည်းမတူကြဘူးထင်ပါတယ်ဆိုတော့ကိုအက်ဂါနဲ့ကိုတူတာဆိုရင်ဒီ doodle art ကိုအဓိကထားပြီးဆွဲတာများတယ်လေဆိုတော့ဒီ doodle art အကြောင်းကိုမေးချင်ပါတယ်ဆိုတော့ဒီတခြားပကြီးဆွဲတဲ့ပုံစံတွေနဲ့ကွာရဲပေါ့နော်ဒီ doodle ပကြီးဒီလက်ရာတွေအပေါ်မှာဒီလက်ခံတဲ့သူမြန်မာနိုင်ငံမှာတော်တော်များများရှိနေပြီလို့ပြောလို့ရပါရှင
့်ဟုတ်အာမြန်မာနိုင်ငံမှာကျတော့ဒီတယ်နဲ့ပတ်သက်ပြီးတော့ကတော်တော်များများက line တွေကိုတစ်ခုနဲ့တစ်ခုထပ်ပြီးတော့ဆွဲထားရတဲ့ဟာလို့မြင်ကြရပေါ့နော်အဲ့ဒီဟာကိုမှကျွန်တော်တို့က line တွေကိုဆွဲမှတူတယ်လို့မဟုတ်ပဲနဲ့ကျွန်တော်တို့ကဒီတိုင်း character တွေရောပြီးတော့တခြားဒီပတ်ဝန်းကျင်မှာရှိတဲ့အပင်လေးသိရတဲ့နဲ့ဟိုတစ်ခုနဲ့တစ်ခုထပ်ပြီးတော့ဒူတယ်ဆွဲလို့ရတဲ့ဟာကိုကျွန်တော်ကသိစီချင်တယ်ပေါ့အဲဒါကြောင့်ဟိုဒူတယ်ကိုပို့ပြီးတော့တွင်းနေတဲ့ပြည့်စုံတဲ့အတွက်ကျွန်တော်တို့ဒူတယ် app ကိုစပြီးတော့တည်ထောင်ပြခဲ့ရတယ်အဲ့ဒီအကြောင်းလေးကြောင့်လည်းပါပါတယ
်ကိုတူတာတို့ကိုရိုက်ကာတို့ရဲ့ဒီအဖွဲ့ Doodle app အဖွဲ့ကနေပြီးတော့မှဟိုစီစဉ်နေပေါ့နော်အမှုပညာပြပွဲရတစ်ခုမကစီစဉ်ပြီးပြီပေါ့လေဆိုတော့ဒီပွဲလာကြည့်တဲ့လူငယ်တွေကဲဒီပကြီးပေါ်မှာစိတ်ဝင်စားမှုကိုရောဘယ်လိုမျိုးသုံးသပ်နိုင်လဲပကြီးကားတွေကိုမြန်မာနိုင်ငံမှာအခုလူငယ်တွေကတော်တော်လေးသူတို့ဒီစိတ်ဝင်စားရှိနေကြပြီလားရှင
်။တော်တော်များများတော့ကျွန်တော်တို့ဟိုအနုပညာကိုလူငယ်တွေအနေနဲ့တော်တော်လေးလေ့လာလိုက်ကြတာကိုကျွန်တော်တို့တွေ့ရတယ်ပေါ့ပွဲမှာတော်တော်များကလူငယ်တွေများတာဆိုတော့ဟိုအရင်တော့ဆိုရင်တော့အဲ့လောက်ကြီးဟိုပကြီးဆိုရင်မြန်မာနိုင်ငံမှာကသိပြီးတော့စိတ်ဝင်တာမရှိကြတွေ့ရဒါပေမဲ့အခုနောက်ပိုင်းမှာဆိုတော့ပကြီးပြဝဲတော်တော်များများတွေ့နေခြင်းနဲ့လောက်တာလေအဲ့တော့ကြောင့်လူငယ်တို့ညလည်းအမှုပညာဘက်ကိုလေ့လာလိုက်စားလာအောင်ကျွန်တော်တွေ့ရတယ
်။ကိုအက်ဂါရောဒီကိစ္စနဲ့ပတ်သက်ပြီးတော့ပြောချင်တာပြောချင်ပါလေ။ဘာလို့ဆိုတော့ဒီကိုအက်ဂါရောလုပ်တဲ့ဒီပွဲတွေကများသောအားဖြင့်အလူငယ်တွေပဲစီစဉ်တာဆိုတော့လူငယ်တွေကိုပို့ပြီးတော့မှဒါဆွဲဆောင်နိုင်တယ်လို့ကမြင်လာ။အဲ့ဒီအပိုင်းအောင်လည်းနည်းနည်းပြောပြပေးပါရှင့
်။ဒီစိတ်ဝင်စားတာတော့လူငယ်တွေကတော့ပိုစိတ်ဝင်စားတာများတယ်။ဒါပေမဲ့လည်းလူကြီးတွေထဲမှာလည်းစိတ်ဝင်စားတာတော့ရှိရဲ့ဗျ။ဒီကျွန်တော်ပွဲလုပ်ရင်လည်းဟိုအများဆုံးလာတာတော့ဒီလူငယ်ကအဓိကထားပြီးလာရဲပေါ့နော်။ကျင်းရအားပေးချင်တာလည်းပါတယ်ပြီးတော့ဒီခစ်ကြောင့်ဟိုလူများပြီးတော့ပွဲတွေစီရဲမဟုတ်ဘောเนาะဒီမျိုးဆက်ပေါ့ဒီဆက်ကအဲ့လိုတက်ကြွပြီးတော့ဟိုအားပေးချင်တာကြီးလည်းပါတော့သူကိုယ်တိုင်လာပြီးတော့ကျွန်တော်ပွဲတွေလုံတိုင်းလည်းစီစီကကလေးလုံးဖြစ်သွားတယ
်ကိုယ်ကရောလုံးတဲ့ဒီပကြီးပွဲတွေမှာပေါ့เนาะဆိုတော့ပြသတဲ့ပကြီးတွေကဒူတော်ပကြီးတစ်မျိုးရဲမဟုတ်ဘူးဗောလေတခြားပကြီးပုံစံမျိုးစုံရှိတဲ့ပကြီးဆိုတာလည်းဟို realism နဲ့ expressionism နဲ့မျိုးစုံရှိတာ ਉਹ လေเนาะဆိုတော့အဲ့ဒီပကြီးဆရာရဲ့အားသာတဲ့အပေါ်မှာမူတည်ပြီးတော့မှပုံစံမျိုးစုံရှိတဲ့အခါကျတော့ဒီကိုအက်ဂါရိုကို sorry ကိုအက်ဂါရိုကိုတူတာရိုလိုမျိုးဒီအသက်20ဝန်းကျင်ပေါ့နော်လူငယ်တွေကြားမှာဘလို့ပုံစံမျိုးဒီဖန်တီးတဲ့ပကြီးကိုပို့ပြီးတော့စိတ်ဝင်စားရှိတာကိုတွေ့ရလဲနောက်ပြီးတော့ဒီအထူးသဖြင့်ပေါ့လေဒီဒူတော်ပကြီးပေါ်မှာရောအားပေးမှုတော်တော်လေးဟိုအားရစရာဟိုရှိတယ်လို့ပြောလို့ရပါရှင့
်တချို့ကကြတော့ဟိုဒူတယ်ဟိုအားပေးရရှိရပေါ့နော်ဒီဒူတယ်ကအသေးစိတ်ဆွဲတာဆိုတော့အဆွဲလူစိတ်ရှည်ရပေါ့နော်စိတ်လည်းရှည်တယ်ဟိုပြတော်လည်းမိုက်တယ်ပါညာအားပေးရလူလည်းရှည်တယ်ပြီးတော့နောက်ဒီကဒီဒူတယ်ဟိုပေါ့နော်လို့ကဲ့ရဲ့သဘောမျိုးတွေလည်းအဲ့လိုမျိုးတွေတော့ရှိတော့ရှိရပြန်နော်ဒီဒူတယ်ဆွဲတာပြောရင်လွယ်တယ်ဆိုတဲ့ပုံစံမျိုးပေါ့နော်အဲ့လိုမျိုးကဲ့ရဲ့လူရရှိရဆိုတော့တယောက်နဲ့တယောက်တော့အမြင်မတူတဲ့ဟိုသူကလည်းသူတော့အဲ့လိုမျိုးအယူဆလေးတွေတော့ရှိရ
မြန်မာနိုင်ငံရဲ့ဒီပကြီးသမိုင်းတခြားကိုတီးကြည့်လိုက်လို့ရှိရင်များသောအားဖြင့်ကဟိုဒူဒောပုံစံမဟုတ်တဲ့ပကြီးတွေပေါ့လေဒီ realism တွေဆွဲကြတဲ့ contemporary ပကြီးတွေဆွဲကြတာတွေများတယ်ပေါ့လေဆိုတော့ဒီဒူဒောပကြီးဆိုတာကအခုလို goal ကတော့ကိုတူရတို့လိုမျိုးလူငယ်ပိုင်းမျိုးဆက်သစ်တွေလက်ထက်မှာဟိုပေါ်လာတယ်လို့ပြောလို့ရတာပေါ့မြန်မာနိုင်ငံမှာတော့ဆွဲလာကြတယ်ပေါ့လေဆိုတော့အဲ့လိုမျိုးပကြီးအမျိုးအစားကိုဒီပကြီးဗမာပြည်ရဲ့ဒီပကြီးလောကထဲမှာဖောက်ထွက်နိုင်အောင်လုပ်ဖို့အတွက်ကရောတော်တော်လေးခက်ခဲတယ်လို့ပြောလို့ရလားဘယ်လိုမြင်လဲအဲ့ဒီဘိုင်းရောဟော
ဒီလေကစပေါ်လာတော့ကတော့အနုပညာရဲ့တစ်ခုအနေနဲ့ပေါ်လာမဟုတ်ပဲနဲ့ဒီအယ်ဖာဘတ်ပေါ့နော်ဒီဘာသာစကားအယ်ဖာဘတ်တစ်ခုအနေနဲ့စပေါ်လာတယ်ဒီနောက်ပိုင်းကျမှဒီ1900ဝန်းကျင်လောက်ကျမှဒီအတစ်ခုအနုပညာရဲ့တစ်ခုအနေနဲ့ပေါ်လာပေါ့နော်အဲပေါ်လာတော့ကြာပြီဒါပေမဲ့ဒီမြန်မာမှာစတွင်ကျတာကြောင့်ကျွန်တော်စတိတာဒီ2020 2021လောက်ပေါ့နော်အဲ့အချိန်တော့မှကျွန်တော်စားတည်တယ်အဲ့ရနေအခုပြောရရင်တော့အဲ့အချိန်နဲ့အခုအချိန်နဲ့ဆိုရင်တော့ရှင်လိုက်ရင်တော့တော်တော်လေးတော့ကွာသွားရယ်ပေါ့နော်ကျွန်တော်ဒီပြပွဲဘာလဲလုပ်တယ်ဒီဒူလေကဘာလဲဆိုတော့တည့်ရဲ့လူလည်းများတာပေါ့နော်အဲ့တော့နောက်ပိုင်းကျရင်တော့ဒီပို့ပြီးတော့တွင်ကျယ်လာမယ်လို့တော့ကျွန်တော်ထင်တယ်ဗျ
အဲ့လိုမျိုးဒီလူငယ်တွေကြားမှာခင်စားတဲ့ဒီဒူတော်ပကြီးကိုဒီ mainstream ဒီပကြီးလောကရဲ့မှာထိုးဖောက်နိုင်အောင်လုပ်ဖို့အတွက်ကရောဘလို့အခက်အခဲတွေတွေးကြရတယ်လို့ပြောလို့ရတယ်ကိုတူတာဖြေပေးပါရှင
့်โอเคอ่า mainstream ပေါ်မှာကျတော့တော်တော်များကဟိုအရှိကပကြီးစရာကြီးရတယ်ဟိုပြောရရင်ဟိုဒီ landscape တွေဆွဲမှာပကြီး portrait တွေဆွဲမှာပကြီးအဲ့လိုမျိုးမြင်သွားအောင်ကြိုက်တွင်းခဲ့တာတော်တော်များရှိတယ်စရာကြီးတွေကိုယ်တိုင်ဟိုမှာအဲ့လိုဒူးတယ်ဟိုပကြီးလို့လက်မခံရင်တခြား orient တွေအနေနဲ့ကလည်းဘယ်လိုမှလက်ခံနိုင်မှာမဟုတ်အဲ့ဒါကိုကျွန်တော်တို့အနေနဲ့ကထိုးဖောက်ဖို့အတွက်ကကျတော့တော်တော်လေးခက်ခဲမှုရှိရပေါ့ဟာပြောရရင်ဒူတယ်ကလွယ်တော်တော်ပုံမဆွဲတက်တဲ့လူတော်မှဆွဲလို့ရတယ်ဒါပေမဲ့ဟိုအဲ့ဒူတယ်ကိုပို့ပြီးတော့ကောင်းအောင်ဆွဲလို့ရတယ်နည်းလမ်းတွေအများကြီးရှိပါဘူးအဲ့ဒါကိုတော့သိချာမသိပဲနဲ့ဒူတယ်ကဟိုအရင်ပကြီးလို့သတ်မှတ်လို့မရဘူးလို့ပြောကြတဲ့လူတွေအများကြီးပဲပေါ့အဲ့ဒါကိုမှကျွန်တော်တို့ကသိချာလေးဟိုဒါကိုဒီကြောင်းတို့နားလည်အောင်သိချာလေးဟို educate လုပ်နိုင်မှကျွန်တော်တို့ကဒီဒူတယ်ကို mainstream ပေါ်ကြောင်းအောင်သင်နိုင်မှဖြစ်တဲ့အတွက်အဲ့ဒါကိုတော်တော်လေးဆက်ပြီးတော့လုပ်အောင်မယ်လို့ထင်ပါတယ်ဗျ
ဒူဒိုအားအဖွဲ့ကိုတည်ထောင်ထားတဲ့ပကြီးဆရာကိုတူတာနဲ့ကိုအက်ဂါတို့ဖြစ်ပါရဲ့ရှင်။သူတို့အဖွဲ့အနေနဲ့ဒီဒူဒိုပကြီးရဲ့အပါအဝင်ပုံစံမျိုးစုံဖန်တီးထားတဲ့အမှုပညာလက်ရာတွေအပေါ်မှာလူငယ်တွေပို့ပြီးတော့မှခန်းစားထားလာအောင်လို့စိတ်ကူးစမ်းတွေနဲ့ဆက်ပြီးတော့စူးစမ်းသွားမယ်လို့ပြောပါရဲ့ရှင်။ကျွန်မဆူမြန်ပါမှာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်တဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဆက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE ကထုတ်လွှင့်ထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကို VUE website မှာလည်းဖတ်ရှုနိုင်ပါတယ်။အခုတော့သတင်းကျဉ်းချုပ်ကိုပြောပြပေးပါမယ်။ဗနီဇွဲလာတမရရွေးကောက်ပွဲမှာလက်ရှိတမရနီကိုလတ်မာဒူရိုအနိုင်ရတယ်လို့ရွေးကောက်ပွဲအားနာပိုင်းတွေကကြေညာခဲ့ပေမဲ့အမေရိကပြည်ထောင်စုနဲ့လက်တင်အမေရိကတိုင်းပြည်အတော်များများကတော့ရလတရားဝင်မှုအပေါ်မေးခွန်းထုတ်နေကြပါတယ်။တမရမာဒူရိုဟာမဲရလ58ရာခိုင်နှုန်းအတိုက်ခံတမရလောင်းအက်ဒမန်ဒိုကွန်ဇက်ရက်စ်ကမဲ54ရာခိုင်နှုန်းရတယ်လို့မဲယုံတွေပိတ်ပြီးတဲ့နောက်6လကြာမှာပဲရွေးကောက်ပွဲအားနာပိုင်းတွေကကြေညာခဲ့တာပါ။မဲချူတင်ခမ်းမန်းချက်တွေမှာတော့အတိုက်ခံကောင်းဆောင် Gonzales ကအတော်လေးအသားနဲ့အနိုင်ရထားတယ်လို့ပြနေတဲ့နောက်တမရမာဒူရိုအနိုင်ရတယ်လို့ရွေးကောက်ပွဲအာနာပိုင်းတို့ကကြေညာလိုက်တာပါအမေရိကန်မှာတော့တရားရုံးချုပ်စနစ်ကိုပြန်လည်ပြုပြင်မဲ့အစီအစဉ်တွေကို6လတက်တမ်းမဲ့ကျန်တော့တဲ့တမရဂျိုးဘိုင်ဒန်ကတင်ပြလိုက်ပါတယ်တရားရုံးချုပ်တရားသူကြီး9ဦးကိုတသက်လုံးတက်တမ်းထားဆောင်ဝင်ကနေ18နှစ်တက်တမ်းမဲ့ထားဖို့နဲ့တရားရုံးချုပ်ဆရာလိုက်နာမဲ့ကျင့်ဝတ်တွေတတ်မှတ်ဖို့ဒီအဆိုပြုချက်ထဲမှာထည့်သွင်းထားပါတယ်တမရတွေအနေနဲ့လည်းသူတော်ဝင်ထမ်းဆောင်စင်မှာကျူးလွန်တဲ့ရာဇဝမှုတွေကနေလုံးဝကင်းလွတ်ခွင့်ရနေတာတားမြစ်မဲ့ဖွဲ့စည်းပုံဆိုင်ရာပြင်ဆင်ချက်ကိုလည်းတင်တွင်ထားပါတယ်။တရင်ချင်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာ။ဒီနေ့အင်္ဂါမနေ့အစီအစဉ်ထုတ်လုပ်ရေးမှုကနန်းတော်မှာ VOA ရုပ်သံရဲ့မနက်ပိုင်းအစီအစဉ်ကို VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ပါလေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။တော်တော်ရှင်များတဲ့တို့ကမြန်မာပြည်သူပြည်သားအားလုံးဘေးကင်းကြပါစေကျွန်တော်တမောင်သားမှာ